Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇွန်လ4ရက်အင်္ဂါနေ့မနက်ပိုင်း6တိုင်းကနေ9တိုင်းထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်ပြန်ပေးနေပါတယ်ရေဒီယိုကလည်း Light Meter 2440နဲ့58 Light Meter 190ပြည့် VOA Website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်မောင်သားမှာ
ဂါဇာမှာအခုနောက်ဆုံးပြစ်ခတ်ရစေးအစုပြုချက်သဘောတူမဲ့လာလာအပေါ်မှာအစ္စရေးဝန်ကြီးချုပ်ကမကြီးမရပြောဆိုနေပါတယ်။ဆွစ်ဇာလန်မှာကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညီလာခံကိုအမေရိကန်ဒုတိယသမ္မတတယောက်ဖို့ရှိနေပါတယ်။အမိုက်ထုတ်တွေလေမှုပေါင်းမှာတက်ပြီးတော့တောင်ကိုရီးယားနိုင်ငံတဲကိုချဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုမှုလုပ်ရက်ကိုတုံ့ပြန်ဖို့အသင့်ရှိတယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါတယ်
။အဲဒီလိုထိတ်တန့်အောင်သတင်းတွေဖြင့်ကြောင်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့သတင်းဆောင်ပါကိုလည်းကြားကြရမှာပါ။ဒါ့အပြင် American ကဒီမိုကရက်တစ်ပါတီနဲ့ Republican ပါတီအကြောင်းနဲ့ဥရောပကလက်စစ်ကားဈေးကွက်အကြောင်းတွေကိုလည်းနှားဆင်ကြရမှာဖြစ်ပါတယ်။အပတ်စဉ်အစီအစဉ်မှာတော့ interview စီးပွားရေးလူမှုရှုခင်းတွေကိုရှုစားနှားဆင်ကြရပါမယ်။အခုတော့ထိတ်တန့်အောင်သတင်းတွေကိုနားလောင်ကတင်ပြပါအောင်မယ်။
ဟာမတ်စ်တို့နဲ့အပြစ်ခံရစဲနိုင်မဲ့အလားအလာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကတနင်္လာနေ့မှာရှော့ပေါ့ပြောဆိုပါရယ်အပြစ်ခံရစဲပြီးတော့အပြန်အလှန်အပြင်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတွေပြန်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုမှုဟာမူပေါင်းအစိတ်ပိုင်းဖြစ်တယ်လို့လည်းပြောပါရယ်ဂါဇာဒေသထဲကဟာမတ်စ်တို့ကိုချေမှုန်းဖို့နာသန်ယာဟုကအစဉ်တစိုက်တိုက်တွန်းလာတာဖြစ်ပေမဲ့အခုထုတ်ပြန်လိုက်တဲ့အကြေညာချက်တွေမှာတော့အစ္စရေးရဲ့တောင်းဆိုချက်တွေမရဘဲအပြစ်ခံရစဲရဲ့သဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့ပြောထားပါရယ်ဂါဇာမှာအရင်ဆုံးအပြစ်ခံရစဲပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆက်ခံတချို့ပြန်လွတ်ပေးဖို့ဆိုတဲ့အချက်တွေပါတဲ့အပြစ်ရရဲ့သဘောတူညီချက်မူကြမ်းတစ်ရက်ကိုသမ္မတဘိုင်ဒန်ကပြည်ခဲ့တဲ့တပါမှာတင်ပြခဲ့တာပါအပြစ်ခံရစဲရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးအစ္စရေးအရာရှိတွေဖက်ကမိခွန်းတွေရှိနေချိန်မှာပဲဟာမတ်စ်တို့လက်ထက်ကနောက်ထပ်တစ္ဆက္ကန်၄ဦးသေဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်ဒီတဲမှာတက်ကြီးရွေးဦး၃ဦးပါဝင်တယ်လို့လည်းပြောပါတယ်အပြစ်ရရေးတင်ပြချက်ကိုဟာမတ်စ်တို့သာလက်ခံမယ်ဆိုရင်တော့အစ္စရေးဘက်ကလည်းလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်အရာရှိတွေကပြောပါတယ်တစ္ဆက္ကန်တွေပြန်လွတ်လာမယ်ဆိုရင်စစ်ပွဲလည်းရပ်သွားပါလိမ့်မယ်လို့အစ္စရေးအစိုးရပြောခွင့်ရသူတို့ကပြောပါတယ်ဆစ်စလာနိုင်ငံမှာဂျွန်လလည်းကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညှိနှိုင်းခံကိုအမေရိကန်ဒုသမ္မတကမလာဟဲရစ်နဲ့အိမ်ပြီရောအမျိုးသားလုံးညိုရဲ့အကြံပေးဂျိတ်ဆူလဗန်တို့တက်ရောက်မယ်လို့အိမ်ပြီရောကတင်လာနေမှာကြေညာပါတယ်နိုင်ငံတော်ရဲ့အချုပ်အခြာအာဏာနယ်မြေစိုးမိုးရေးနဲ့ကုလသမဂ္ဂရဲ့အခြေခံမူတွေကိုမူတည်ပြီးတော့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရအောင်လို့ကြိုးပမ်းနေတဲ့ယူကရိန်းရဲ့အားထုတ်မှုအပေါ်အမေရိကန်ပြည်ထောင်စုရဲ့အခိုင်အမာထောက်ခံမှုကိုပြသတဲ့အနေနဲ့ဒုသမ္မတဟဲရစ်ဆွစ်ဇာလန်ကိုသွားရောက်မှာဖြစ်တယ်လို့ဒုသမ္မတယုံကပြောပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းပြည်သူတွေကိုအားပေးကြောင်းဒုသမ္မတဟဲရစ်ကထားလောင်းကတိပြုပါလိမ့်မယ်လို့လည်းကြေညာချက်မှာပြောထားပါတယ်ယူကရိန်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ဘလို့ဆွေးနွေးမှုမျိုးမှာမဆိုရုရှားနိုင်ငံပါဝင်တင်တယ်လို့ရုရှားတို့ကထပ်တလဲလဲပြောဆိုနေပေမဲ့အခုကျင်းပတဲ့ငြိမ်းချမ်းရေးညှိနှိုင်းခါမှာရုရှားကိုဖိတ်မထားသေးပါဘူးဆွစ်ဇာလန်နိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ညဉ့်ညရဲ့ညှိလာခမှာဖိလစ်ပိုင်နိုင်ငံတက်ရောက်မှာဖြစ်ပြီးအခုလိုအားပေးထောက်ခံမှုအတွက်ကျေးဇူးတင်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတနင်္လာနေ့မှာပြောပါတယ်မက္ကဆီကိုနိုင်ငံရဲ့အနှစ်နရာတပ်တန်းအတွင်ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ကလော်ဒီယာရှင်ဘုံဟာဥတုရာသီရဲ့ရာသိပ္ပံပညာရှင်လည်းဖြစ်ပြီးမက္ကဆီကိုစီးတီးမြို့တော်ဝန်ဟောင်းလည်းဖြစ်ပါတယ်။လူကြိုက်များတဲ့လက်ဝဲရင်းသမ္မတအန်ဒရီယာမန်နူယယ်လိုပရာအိုဘရဒိုရဲ့လမ်းစဉ်အတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့ရှင်ဘုံကကတိပြုပြောဆိုပါတယ်။သူရဲ့ပြိုင်ဖက်နှစ်ဦးဖြစ်တဲ့ဇိုချီတယ်ဂါဗစ်နဲ့ဟိုရစ်အယ်ဗာရက်စ်မိုင်းနပ်စ်တို့ကလည်းသူတို့ရဲ့အောင်မြင်မှုအတွက်ဖုန်းနဲ့ကွန်ပျူတာပြောကြားခဲ့ကြတယ်လို့ဆိုပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမဲရလာတဲ့တဲ့ဝက်နေပါရေးသွက်ပြီးချိန်မှာတော့ရှင်ဘုံကမဲအရေးအတွက်58.3ရခိုင်နှုန်းကနေ60.9ရခိုင်နှုန်းရရှိထားတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကအတည်ပြုခဲ့တာပါ။ပြိုင်ဖက်အထက်လွတ်တော်အမတ်ဇိုချီတယ်ဂါဗက်စ်ကမဲ26ရခိုင်နှုန်းကနေ28ရခိုင်နှုန်းကျော်ရရှိပြီးတော့အလက်အလက်ဝါဒီကိုစလေလောင်ဟိုဆေးအယ်ဗာရက်စ်ကမဲ900ခိုင်နှုန်းကနေ1000ခိုင်နှုန်းကျော်ရခဲ့ကြပါတယ်။ရှင်ဘုံမြေမီရော Morina Party ကအထက်နဲ့အောက်လွှတ်တော်နေရာစလုံးမှာအမှန်တရားအများစုရလိုက်မယ်လို့လည်းခန့်မှန်းထားကြပါတယ်။ရွှေကောက်ပွဲမှာအနိုင်ရလိုက်တဲ့ရှင်မုံကအချင်းပြတ်ခြားစားမှုကင်းပြီးတော့ပြစ်ဒဏ်ကင်းလို့ခွင့်လည်းမရှိတဲ့ဗနာရဲ့အရာတာဝန်ယူမှုရှိတဲ့ပုံမတရားဝပြောတဲ့နိုင်ငံတစ်ခုအဖြစ်ထူထောင်သွားမယ်လို့ကတိပြုပြောဆိုသလိုပြည်တွင်းအတွက်စွန့်ရင်အပြေအဝရရှိရင်းနဲ့ပြန်ပြင်းပြဲစွန့်ရင်ကဏ္ဍတွေမှာလည်းအစိုးရကဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမိုက်ထုတ်တွေကိုလေပူပေါင်းမှာတက်ပြီးတော့တောင်ကိုရီးယားနိုင်ငံထဲကျဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရက်ကိုလက်တုံပြန်ဖို့အဆင်သင့်မယ်လို့တောင်ကိုရီးယားစစ်ဘက်ကတင်လာနေမှာပြောပါရယ်အထက်အမိန်ထွက်လာတာနဲ့ချက်ချင်းလက်တုံပြန်သွားမယ်လို့ပူရဲစီဦးစီးမြအဖွဲ့ပြောခွင့်ရသူလီဆောင်ဂျုံကပြောဆိုခဲ့ပေမဲ့လို့ဘလို့ဆောင်ရွက်မလဲဆိုတာကိုတော့ပြောမသွားပါဘူးတောင်ကိုရီးယားအစိုးရကလက်တုံပြန်မယ်ဆိုတဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်တင်းငွေနဲ့ညာပိုင်းမှာပဲအမိုက်ထုတ်တွေတက်ထားတဲ့မိုးပြန်ပူပေါင်းတွေဆက်မလွတ်တော့ဘူးလို့မြောက်ကိုရီးယားကကြေညာပါတယ်မြောက်ကိုရီးယားကိုဆန့်ကျင်တဲ့လက်ကမ်းစာဆောင်တွေကိုမိုးပြန်ပူပေါင်းတွေနဲ့တောင်ကိုရီးယားဘက်ကဆက်လွတ်နေတာရပ်မယ်ဆိုရင်တော့သူတို့ဘက်ကလည်းအမိုက်မိုးပြန်ပူပေါင်းတွေပြန်လွတ်မယ်လို့မြောက်ကိုရီးယားကတာဝန်ရှိသူတွေကပြောပါတယ်လက်ကမ်းစာဆောင်တွေကိုပူပေါင်းတွေနဲ့လွတ်နေကြတဲ့လူမှုအဖွဲ့အစည်းတွေကိုစစ်ဘက်ကတားမြစ်ပိုင်ခွင့်မရှိဘူးလို့တောင်ကိုရီးယားစစ်ဘက်ပြောခွင့်ရသူလီဆုံဂျွန်းကပြောပါတယ်ဒါဟာ9နှစ်အတွင်းမြောက်ကိုရီးယားရဲ့ပထမဆုံးမိုးပြန်ပူပေါင်းလှုပ်ရှားမှုလည်းဖြစ်ပါတယ်ကျလ28ရက်နေ့မှာကျင်းပမဲ့အီရန်သမ္မတရွေးကောက်ပွဲမှာဝင်ရောက်အရွေးခံမှုအီရန်လွှတ်တော်ဥက္ကဋ္ဌမိုဟာမက်ကွာလီဘတ်ကတနင်္လာနေ့မှာနာမည်စင်တင်သွင်းလိုက်ပါတယ်။မေလအတွင်းရဟယင်ပြကြရမှာအီရန်သမ္မတအီဗရာဟင်ရိုင်စီနဲ့တခြားအရာရှိတွေတေဆုံးခဲ့တာကြောင့်သမ္မတရွေးကောက်ပွဲအခုလိုကျင်းပတာပါ။နိုင်ငံရေးသဘောထားတင်မာတဲ့ရှီယိုဆွဲဝါဒီအသက်62နှစ်အရွယ်ကာလီဘတ်ကသမ္မတရီစီရဲ့လမ်းစဉ်အတိုင်းဆက်လက်ရှောင်းလန်းသွားမယ်လို့လွှတ်တော်ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နိုင်ငံတကာရဲ့အတိုင်းကပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့အီရန်နိုင်ငံမှာဆင်းရဲမွဲတေမှုနဲ့ကုန်စည်နှုန်းတက်လာတာကကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းပြောပါတယ်။စီးပွားရေးကိစ္စရပ်တွေကိုဖြေရှင်းဖို့ကြိုးပမ်းနေတဲ့သမ္မတရီစီရဲ့ထင်ရှားတဲ့အစိုးရအဖွဲ့နဲ့လွှတ်တော်ရဲ့လုပ်ငန်းတွေမပြေဆုံးခဲ့သလိုအောင်မြင်မှုလည်းရသေးတဲ့အတွက်သမ္မတအဖြစ်ဝင်အရွေးခံရတာဖြစ်တယ်လို့လည်းကာလီဘတ်ကပြောကြားတော့ပါတယ်။အဲ့ဒီအစီအစဉ်အသေးစိတ်နဲ့အီရန်ရဲ့ရိုင်ယာငွေကြေးတန်ဖိုးဆက်ကြနေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အီရန်ရဲ့စီးပွားရေးနဲ့လူမှုရေးဆိုင်ရာကိစ္စရပ်တွေဖြေရှင်းလို့မရဘူးလို့ယုံကြည်နေရင်သမ္မတရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဥတုရသည်ပြောင်းလဲမှုအကျိုးဆက်ပြင်းထန်တဲ့သဘာဝဘေးဒဏ်တွေကြောင့်အာဖဂန်နစ္စတန်နိုင်ငံမှာရေပေးသင်္ကေတသူတွေထဲမှာကလေးငယ်ထောင်နဲ့ချီပါဝင်ပြီးတော့နိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်ကအများစုဖြစ်တယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါရယ်။ပြည်ကြက်ရက်လကစပြီးတော့အာဖဂန်မှာမုတ်တုံမိုးတဲထန်ရကရေကြီးပြီးတော့ရေပေးသင်္ကေတကသတိန်းကျော်ပါရယ်။ပြည်နယ်34ပြည်နယ်ထက်က32ပြည်နယ်မှာပြည်သူတွေရဲ့လူမှုဘဝအိုးအိမ်နဲ့လန်ဒရာတွေလည်းထိခိုက်ပျက်စီးနေရပါတယ်။အမျိုးသမီးနဲ့ကလေးငယ်အပါအဝင်တိတ်ဆုံးသူက350ကျော်ရှိပြီးတော့အင်ဂျင်8000လောက်ပျက်စီးခဲ့ရတယ်လို့စိုက်ပျိုးမြင်တဲ့ဒီနန်တွေပါထိခိုက်ပျက်စီးခဲ့ရတယ်လို့လည်းကုလကပြောပါတယ်။ရေပေးကြောင့်နေရာစွန့်ခွာခဲ့ရတဲ့မိသားစုဝင်ပေါင်းက9000ကျော်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပြောပါတယ်။အာဖဂန်မှာလက်တလောကျုံနေရတဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေဟာဥတုရာသီအရေးထင်ရှားတဲ့အချက်အသေးတွေဖြစ်ပြီးတော့လက်ရှိရေပေးတဲ့တချို့ဒေသတွေဟာမိနစ်3ကမိုးခေါင်ခဲ့တဲ့နေရာတွေဖြစ်တယ်လို့လည်းသတင်းလာနဲ့ကုလထုတ်ပြန်ချက်မှာပြောထားပါတယ်။ရေပေးတဲ့သူအတော်များများဟာအိုးအိမ်နေရာတွေဆုံးရှုံးခဲ့ရပြီးတော့လုတ်ကင်စားတော့စရာဘာမှမကျန်တော့တဲ့အတွက်လူမှုကူညီရေးအဖွဲ့တွေဘက်ကလည်းစိုးရိမ်နေပါတယ်။
နောက်ခင်းနောက်ဆုံးအသတင်းတွေကိုနားအောင်ကြည်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်ကရင်မျိုးသားစည်းရုံးထိတ်ချုပ်ရာဘကိုးတိုက်ကြောက်ချီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကတိုက်ပွဲတွေမဖြစ်ဘဲလက်နက်ကြီးနဲ့ဒီအပိုင်းပစ်ခတ်လို့မျိုးသမီးတူတယောက်တေဆုံးပြီးကလင်းငယ်တူပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်ဒီသတင်းကို VOA သတင်းတော်မိုင်းမှာကသတင်းပြပို့ထားပါတယ
်ကရင်မျိုးသားစည်းရုံးထိတ်ချုပ်ရာဘကိုးတိုက်ကြောက်ချီမြို့နယ်ကတောင်ခင်းကျေးရွာတဲကိုပိတ်စလုတ်အခြေဆိုင်စစ်ကောင်စီတပ်က လက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာထဲကအဆောက်အဦတွေအိမ်တွေပျက်စီးတာအပြင်တားမီနှစ်ဦးထိမှန်ပြီးအမေဖြစ်သူကတော့ပွဲချင်းပြီးတေဆုံးသွားခဲ့တယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ်
နော်ကြောက်ကြီးမျိုးနဲ့လေသူလေသူပေါ့လေသူကြောက်ကြီးမျိုးနဲ့မှာတောင်ကင်းကြီးရတယ်ဟုတ်ကျွန်တော်ပိတ်ကလေးအခြေစားရင်26လေးခန်းလိုက်ရ26လေးဒီလိုလက်နက်ကြီးနဲ့ပြစ်ခဲ့လို့30မမနဲ့ပြစ်ခဲ့တာတာမီညောက်ကြီးထိပြီးတော့အမေရတော့ပွဲချင်းပြီးစီပါသေးဝမ်းနဲ့မိခင်ရတော့ဒေါ်ပန်းနုမုံပေါ့ဒါလေးခုနှစ်နှစ်သားအယူရခလေးတရားတော့တန်ရပြီးတော့အသေးတန်ပေါ့အဲ့ဒီစားကစားရကျွန်တော်ကြောက်ကြီးမျိုးနဲ့ခရရရှိနေရွာလေးကိုမကြမကြပဲနေ့စဉ်နေပါပေါ့အမေတက်ဖို့မဖြစ်ပါနဲ့ရွာရဲ့လက်နက်ကြီးနဲ့ဘုံနဲ့လေနဲ့ဘုံနဲ့လာကျင်းနေ
ကျောက်ကြီးနဲ့မုံမြွနယ်တဲကတိမ့်နေတီရှိတဲ့ဒေသခံတွေဟာဖေဖော်ဝါရီလလောက်ကစပြီးတပတ်အတွင်းလက်နက်ကြီးအလုံးတရာကျော်ပစ်ခတ်ခံရတာအပြင်မကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အိမ်နေမှာမနေရဲပဲတောတောင်တွေထဲမှာပုံအောင်နေထိုင်နေရပါတယ်စားတောက်ရေးအခက်အခဲတွေကြောင့်နေ့ဘက်မှာတောင်ရာတွေမှာပြန်ပြီးတော့အလုပ်လုပ်ကြရပါတယ်လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကဇက်တိုက်ဖြစ်နေတာကြောင့်အိမ်ဒီကိုခဏတစ်ဖြုတ်သာပြန်လာနေကြပါတယ်အခုလိုမျိုးစားဝတ်နေရေးအတွက်ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြရောက်ပေါက်ကွဲပြီးလူသေဆုံးမှုတွေဖြစ်ရတာလို့လည်းဆက်ပြောပြပါတယ
်အဲ့ဒီမှာဥပရွာထဲကလူမနေဘူးမဟုတ်ရွာထဲတော့လူနေရတဲ့လူပေါ့ဟိုတွားဆန်လာကြမရှိတဲ့လူဆိုတော့ကိုယ့်ရွာထဲမှာပဲကိုယ်နေကြတော့ဦးပြောလို့ဆိုရင်ပြောမုံရုံမှာဆိုရင်ဒီလိုပဲတယောက်ကဟိုမှာအင်ဂျီအလုံး50လောက်ကြည့်ရောက်ရှိမှာဆိုရင်လူကြီးကတော့10ယောက်15ယောက်ဒီတော့နေကြတော့တချို့မိသားစုလည်းအကုန်ဆောင်ပေါ့။စပန်းဆက်ရှင်တွေလည်းစပန်းဆက်မယ်ဆိုပြီးတော့တောင်နာဟိုစားရေးစားရေးတော့သူပြန်လာကြပေါ့။စားမှုသားမှုလည်းသူအဆက်တွေလည်းရှိပဲ။တော့သွားမှန်းပြီးတော်လည်းတောင်မှလည်းပုံနေရတယ်ဆိုတော့စားရေးတော့ရတော့ခက်ခဲတာပေါ့
။အခုဆိုရင်ကရင်မျိုးသားစီယုံထိန်းချုပ်ရခရိုင်အပြီးပြီးမှစစ်ဘေးရှောင်သူ9သိန်းကျော်ရှိနေပြီးညောင်လေးပင်ခရိုင်မှာလည်းလူဦးရေ3ကနန်းနဲ့တင်းရှောင်နေရဆဲဖြစ်ပါတယ်။အခုလိုမျိုးမိုးရင်းကာလမှာစားဝတ်နေရေးခက်ခဲပြီးကလေးတွေဖျားနာတာတွေတက်ကြီးရွယ်ဦးတွေတေဆုံးတာတွေလည်းဖြစ်နေပါတယ်တချို့ကတော့ရွာထဲမှာပြန်လာလိုက်တောထဲမှာညပြန်အိတ်လိုက်နဲ့လုံနေကြသူတွေလည်းရှိကြပါတယ်အခုကတော့ရွာထဲကိုပြန်လာနေထိုင်နေတော့မှပဲလက်နက်ကြီးကြောက်ပောက်ကွဲပြီးတေဆုံးမှုဒဏ်ရာရမှုတွေဖြစ်ပေါ်ခဲ့ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/viewburmese ဖြစ်ပါတယ
်အခုတော့နိုင်ငံတကာဘက်ကိုကြည့်ကြအောင်ခင်ဗျအမေရိကန်ပြည်ထောင်စုမှာအဓိကနိုင်ငံရေးပါတီကြီးနှစ်ခုရှိပါတယ် Democratic Party နဲ့ Republican Party ဖြစ်ပါတယ် Republican Party အကြောင်းမပြောမီအခု Democratic Party တမိုင်းကိုကြည့်ကြအောင်ပါကိုစီသူကတင်ဆက်ထားပါတယ
် Democratic Party ကပြည်ထောင်စုအစိုးရအဖွဲ့ကြီးကြီးနဲ့တိုးတက်တဲ့လူမှုမူဝါဒတွေရှိတယ်လို့သိထားကြပါတယ်ဒါပေမဲ့အဲ့ဒီလိုပဲအမြဲရှိကြတာတော့မဟုတ်ပါဘူး1992ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်သူနိုင်ငံဖခင်တွေဖြစ်တဲ့ Thomas Jefferson နဲ့ James Madison တို့နောက်ပိုင်းမှာ Democratic Party ရဲ့လို့ဖြစ်လာတဲ့ Democratic Republican Party ကိုထူထောင်ခဲ့ကြပါတယ်သူတို့ကဒီမိုကရေစီလုပ်ငန်းစဉ်မှာအစိုးရခန္ဓာတည်တည်နဲ့လူထုပါဝင်မှုများများဖြစ်စေချင်တာပါ1829ခုနှစ်မှာသမရအင်ဒရူးဂျက်ဆင်ကဒီမူဝါဒတွေအပေါ်ထပ်တိုးခဲ့ပါတယ်သူကအစိုးရကိုထတ်ချုပ်ပြီးမြေပိုင်ရှင်တွေပဲမဲပေးခွင့်ရှိတယ်လို့သတ်မှတ်ထားတာကိုလူဖြူမျိုးသားလူတန်းစားစုံကိုမဲပေးခွင့်ပြုလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အပိုက်15ရှိထားတဲ့ကြားကလူမဲမျိုးသားတွေနောက်ထပ်42နှစ်ကြာတဲ့အထိမဲပေးခွင့်မရခဲ့ပါဘူးပြင်ဆင်ချက်အပိုက်19ရှိထားပေမဲ့မျိုးသမီးတွေနောက်ထပ်နှစ်ပေါင်း62နှစ်ကြာတဲ့အထိမဲမပေးရပါဘူးနောက်နှစ်ပေါင်း136နှစ်ကြာမှလူမဲမဲဆန္ဒရှင်တွေအတွက်အတားအဆီးရှိနေတာကိုမဲပေးခွင့်ဥပဒေနဲ့ဖယ်ရှားနိုင်ခဲ့ပါတယ်သမရဂျက်ဆင်ရဲ့အောင်မြင်ခဲ့တဲ့သမရမဲဆွေမှုကဒီမိုကရက်တစ်ပါတီတင်ဂီတာမီးရဲ့ပုံအစဖြစ်ပါတယ်။သူ့ပြန်ဘက်တွေကသူ့ကိုဂျက်ဂတ်စ်မီးမထုံလို့ခေါ်ပြီးသူ့ကိုထောက်ခံသူတွေကမီးကိုတင်ဂီတာယူလိုက်တာဖြစ်ပါတယ်။1860ခုနှစ်ပြည်တွင်းစစ်မဖြစ်ခင်ကာလမှာဒီမိုကရက်တစ်ပါတီကပထဝီနေထားရနှချမ်းကွဲခဲ့ပါတယ်။ငွေဝဲကျွန်စနစ်နဲ့ပြည်တော်စုမပြိုကွဲရေးကိစ္စရပ်တွေမှာမြောက်ပိုင်းနဲ့တောင်ပိုင်းဒီမိုကရက်တွေသဘောထားကွဲခဲ့ကြပါတယ်။1865မှာတောင်ပိုင်းကပြည်တွင်းစစ်ရှုံးနေသွားတော့ဒီမိုကရက်တစ်ပါတီကနိုင်ငံမှာနေရာယူထားနိုင်တာကိုနောက်မျိုးဆက်အတော်များများအထိဆုံးရှုံးလိုက်ရပြီးသမ္မတအေဗရာဟံလင်ကွန်ရဲ့ Republican Party ကနိုင်ငံရေးအခင်းအကျင်းမှာလွှမ်းမိုးထားနိုင်ခဲ့ပါတယ်။ 1970မှာတော့ပြည်တွင်းစစ်ကြီးနောက်ပိုင်းပထမဆုံးတောင်ပိုင်းဒီမိုကရက်တစ်သမ္မတရွေးကောက်ခံရပြီးပါတီကပူပြီးတိုးတက်တဲ့မူဝါဒတွေကိုကျင့်သုံးလာပါတယ်။သမ္မတဝူထရိုးဝါဆန်ကပြည်ထောင်စုအလို့သမားဥပဒေကိုခိုင်မာအောင်လှုပ်ဆောင်ပြီးအမျိုးသမီးများမဲပေးခွင့်ဥပဒေကိုအတည်ပြုနိုင်ရေးထောက်ခံခဲ့ပြီး1920မှာအတည်ပြုနိုင်ခဲ့ပါတယ်။ကမ္ဘာစည်းဝေးပြက်ကက်ကြီးဖြစ်တော့မှသမ္မတ Franklin Roosevelt ဦးဆောင်ပြီးတော့ဒီမိုကရက်တွေသူတို့ရဲ့နိုင်ငံရေးဩဇာကိုပြန်ရယူနိုင်ခဲ့တာပါသမ္မတက New Deal စီမံကိန်းသစ်ဆိုတဲ့အစီအစဉ်တွေနဲ့ပြည်ထောင်စုအစိုးရခန္ဓာကိုထပ်တိုးချဲ့ခဲ့ပါတယ် Roosevelt ရဲ့မူဝါဒတွေကိုထောက်ခံပြီးလူမဲမဲဆန္ဒရှင်တွေတော်တော်များများ Democratic Party ဘက်ကိုရောက်လာကြတာပါနောက်နှစ်ပေါင်း50အတွင်းအချိန်တော်တော်များများမှာ Democrat တွေကနိုင်ငံရေးကိုအုပ်စိုးထားနိုင်ခဲ့ပြီးလူမှုမူဝါဒတွေမှာလက်ဝဲဘက်ကိုပိုရောက်လာပါတယ်။1960ပြည့်လွန်အလယ်လောက်မှာသမ္မတလင်ဒန်ဂျွန်ဆန်ကနိုင်ငံသားခွင့်ရေးဥပဒေနဲ့အစိုးရရဲ့လူမှုအစီအစဉ်ကြီးတွေကိုတည်ပြုလိုက်ပြီးအဲ့ဒီအစီအစဉ်တွေကနေတောင်ပိုင်းကလူပြူမဲဆန္ဒရှင်တွေကိုဖယ်ထုတ်လိုက်လို့ Republican Party ကိုကူးသွားကြပါတယ်။အခုဆယ်စုနှစ်တုန်းကတော့ Democrat တွေနဲ့ Republican တွေသမ္မတနေရာကိုအပြိုင်ယူနေကြတာပါ။ပထမဆုံးလူမဲသမ္မတဖြစ်သူသမ္မတဘရက်အိုဘားမားကသူ့ရဲ့နာမည်ကျော် Obama Care ဆိုတဲ့ Affordable Care Act တတ်နိုင်တတ်တာကျန်းမာရေးဆောင်ရှောက်မှုဥပဒေနဲ့အစိုးရကဏ္ဍကိုတိုးချဲ့ခဲ့ပါတယ်။ COVID-19 ကပ်ဘေးကာလသမ္မတ Joe Biden တက်လာတော့သူနဲ့ဥပဒေပြုအမတ်တွေကဒေါ်လာ 1.8 ဘီလီယံဘူး COVID ကူညီရေးရန်ပုံငွေဒေါ်လာ 1.2 ထရီလီယံအခြေခံအဆောက်အဦတည်ဆောက်ရေးရန်ပုံငွေနဲ့နောက်ထပ်ဒေါ်လာ 369 ဘီလီယံကိုပုရိယာတီထိန်းသိမ်းရေးအစပျိုးလှုပ်ဆောင်မှုတွေအတွက်တည်ပြုပေးခဲ့ပါတယ
်။အမေရိကန်နိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုအနက်ကဒီမိုကရက်တစ်ပါတီအကြောင်းကိုစီသူကတင်ပြခဲ့တာပါ။အခုတော့ Republican Party ဘက်ကိုသူ့ရဲ့သမိုင်းကိုလည်းတက်လက်ကြည့်ကြအောင်ပါ။ကိုဝင်းခတ်မောင်ကတင်ဆက်ထားပါတယ
်။Republican Party ကပြည်ထောင်စုဆိုရအဖွဲ့ကိုခတ်သေးသေးနဲ့တမယိုကျလူမှုဝါဒတွေရှိတယ်လို့တည်ထားကြပါရယ်။ဒါပေမဲ့အဲ့ဒီလိုပဲအမြဲရှိခဲ့တာတော့မဟုတ်ပါဘူး။ပါတီကို1854ခုနှစ်မှာမြောက်ပိုင်းပြည်နယ်တွေကစောက်ဖွဲ့ခဲ့တာပါ။နောက်ပိုင်းပြည်နယ်တွေမှာကျိုးစနစ်မကြီးထွားအောင်ဆန့်ကျင်ဖို့ပိုခိုင်မာတဲ့ပြည်ထောင်စုဆိုရတည့်ရက်လိုချင်ခဲ့ကြတာပါ။သမ္မတရွေးကောက်ပွဲကျင်းပတဲ့ဒုတိယကြိမ်1860မှာပါတီကိုစားပြုရှင်ပြိုင်တဲ့ Abraham Lincoln အနိုင်ရပြီးပြည်ထောင်စုမပြိုကွဲရေးနဲ့ကျိုးစနစ်ဖြတ်သိမ်းရေးတို့ကိုလှုံ့ဆော်ခဲ့ပါတယ်။မြောက်ပိုင်းပြည်နယ်တွေကပြည်တွင်းစစ်ကိုနိုင်သွားပြီးတဲ့နောက် Republican Party ကနိုင်ငံရေးကိုနောက်ထပ်20-30ကြောင်အုပ်စိုးထားနိုင်ခဲ့ပါတယ်။ဒီတော်တွင်ပြည်ထောင်စုအစိုးရဩစာကိုတိုးချဲ့လှုံ့ဆော်နိုင်ခဲ့တာပါ။အာဖရိကနယ်ပယ်မျိုးသားတွေမဲပေးခွင့်ကိုအာမခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်15ကိုပါတီခေါင်းဆောင်တွေထောက်ခံခဲ့ပါတယ်။ကမ္ဘာစီးပွားပြက်ကပ်ဖြစ်ချိန်မှာတော့ Republican ရဲ့စီးပွားဦးစားပေးမူဝါဒတွေကြောင့်စီးပွားရေးပြိုလဲရတယ်လို့ Democrat တွေပြစ်တင်တာခံရပြီးပါတီရဲ့ဩစာကျဆင်းခဲ့ရပါတယ်။ American နိုင်ငံရေးကို Democrat ကနောက်ထပ်50နေရာယူထားနိုင်ခဲ့ပြီးဒီကြားထဲမှာ Republican သမ္မတတူပဲအာဏာရခဲ့တာပါ။ကမ္ဘာစီးပွားပြက်ကပ်ကြီးစပြီးပြည်ထောင်စုဆိုရကိုချဲ့ထွင်လာတဲ့ Democrat တွေကို Republican တွေကရှေးရိုးဆွဲအယူတုံ့ပြန်မှုတွေပေးခဲ့ပါတယ်။ဒီလိုပါတီတွေရဲ့မူဝါဒပြောင်းလဲတွေကြောင့်ထောက်ခံသူလူအုပ်စုတွေပြောင်းလဲဖြစ်ပြီးအာဖရိကနယ်ပယ်မဲဆန္ဒရှင်တွေဒီမိုကရက်တစ်ပါတီဘက်ကိုရောက်သွားကြသလိုတောင်ပိုင်းကလူပြူမဲဆန္ဒရှင်တွေက Republican Party စီရောက်လာကြပါတယ်။1980ပြည့်လွန်နှစ်တွေမှာတော့ Republican တူဖြစ်တဲ့သမ္မတ Ronald Reagan ကသူ့ရဲ့နိုင်ငံရေးမူဝါဒတွေနဲ့အမဲအများစုရရှိခဲ့ပါတယ်။အခုဆယ်စုနှစ်ပိုင်းတွေမှာတော့ဒီမိုကရက်တစ်နဲ့ရီပါဘလစ်ကန်တွေသမ္မတနေရာကိုအပြိုင်ဆိုင်ယူနေကြတာပါရီပါဘလစ်ကန်သမ္မတ George W. Bush နဲ့ Donald Trump တို့ကတော့ပြည်အောင်စုဆိုရကန်နာကိုပိုတောင်သေးသွားအောင်လှုံ့ဆော်နိုင်ခဲ့ပြီးလူမှုမူဝါဒတွေကလည်းပိုပြီးလက်ရာဘက်ကိုရောက်လာခဲ့ပါတယ
် VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/voabemis ဖြစ်ပါတ
ယ်။ရက်စက်ကားကိုအင်္ဂလိပ်လိုအထူးအဖြစ် EV လို့ပြောလို့ရှိပါတယ်။ကမ္ဘာ EV ဈေးကွက်ထက်ကိုဝယ်ရောက်ဖို့ကြိုးပမ်းနေတဲ့တရုတ်ရက်စက်ကားကုမ္ပဏီ Leap Motor ဟာဥရောပကားထုတ်လုပ်သူ Stellantis ကုမ္ပဏီနဲ့အတူရက်စက်ကားတွေကိုဥရောပတိုင်းကကိုယ်တိုင်ကမှအခုနှစ်နောက်ပိုင်းစတင်ရောင်းချပါတော့မယ်။ဒီကြောင့် EV သတင်းစောက်ပေါက်ကိုအခြေခံပြီးအလိမ္မာကပြောပြပေးမှာပါ။
တရုတ်နိုင်ငံဟန်ဂျိုးမြို့မှာအခြေဆိုင်တဲ့ Leap Motor Company ဟာသူ့ကုမ္ပဏီထုတ် EV လျှက်စစ်ကားတွေကိုဥရောပမှာဈေးကွက်ဖြန့်ရောင်းနိုင်ဖို့ဥရောပကားထုတ်လုပ်သူ Stellantis Company နဲ့ပူးပေါင်းခဲ့ပါတယ်သူတို့ဟာဒီနှစ်စက်တင်ဘာလမှာစပြီးတော့တရုတ်ထုတ် EV ကားတွေကိုဥရောပနိုင်ငံတွေဖြစ်တဲ့ Belgium, ပြင်သစ်, Italy, Germany, Greece, Netherlands, Romania, Spain နဲ့ Portugal နိုင်ငံတို့မှာစတင်ရောင်းချမှာဖြစ်ပါတယ်။ဒါကတော့ဟန်ဂျိုးမြို့မှာလုပ်တဲ့မီဒီယာပွဲတစ်ခုမှာကြေညာခဲ့တာပါ။တရုတ်နိုင်ငံထုတ်ကားတွေကိုတရုတ်နိုင်ငံပြပမှာထုတ်လုပ်ရောင်းချဖို့အပြည်ပြည်ဆိုင်ရာ Leap Motor လို့ခေါ်တဲ့တွဲဖက်လုပ်ငန်းအသစ်ကို Stellantis Company နဲ့ Leap Motor Company နှစ်ခုကကြေညာခဲ့ပါတယ်။ဒီတွဲဖက်လုပ်ငန်းအသစ်ကို Stellantis Company က58ရာခိုင်နှုန်းပိုင်ဆိုင်ပြီးတော့ Leap Motor Company က49ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Stellantis က Leap Motor ရဲ့ share 21ရာခိုင်နှုန်းကိုဝယ်ယူဖို့အမေရိကန်ဒေါ်လာ 1.61 ဘီလီယံရင်းနှီးမြှုပ်နှံခဲ့ပြီးတော့ Leap Motor ကိုအကျိုးအတူမိဖက်အဖြစ်ကြေညာခဲ့ပါတယ
်
Stellantis ကုမ္ပဏီတွက်ရော Leap Motor ကုမ္ပဏီတွက်ပါအကျိုးမြတ်ရစေမယ်ဈေးအသင့်တင့်ရှိတဲ့ EV ကားတွေကိုဈေးကွက်ထဲမြန်မြန်ကျွန်တော်တို့ဖြန့်သွားပါမယ်ဒါကကဘာလုံးဆိုင်ရာပူနွေးမှုပြဿနာကိုဖြေရှင်းဖို့မြန်မြန်ထိရောက်နိုင်တယ်လေ
Stellantis Company နဲ့အကျိုးတူလက်တွဲရတာဟာကျေပြန့်တဲ့ပြည်ပအယောင်ကိုယ်စားလှယ်တွေဖြန့်ဖြူးရေးစနစ်အပြင်ကမ္ဘာတဝန်းကဆက်ရုံအလုပ်ရုံတွေကိုလည်းအသုံးပြုလို့ရအောင်ကူညီပေးတယ်လို့ Leap Motor Company ရဲ့အမှုဆောင်ရာရှိချုပ်ကဆိုပါတယ
်未来就是这种政治这种这个区域的这种不确定性
အနာဂတ်မှာနိုင်ငံရေးနဲ့ဒေသအတွင်းကမရေရာမှုတွေကြောင့်စွမ်းအင်သုံးတရုတ်ကားကုမ္ပဏီတွေကိုကမ္ဘာအနှံ့ထုတ်လုပ်ဖို့မလွဲမသွေဖြစ်လာနိုင်ပါတယ်။ဒါကြောင့် Stellantis ကုမ္ပဏီရဲ့အားသာချက်ကိုကိုးကားပြီးဤပညာနဲ့ထုတ်ကုန်တွေပေါင်းစပ်လိုက်မယ်ဆိုရင်အစိပ်ပိုင်းတွေအားလုံးစုပေါင်းတာထက်စာရင်တကူတည်းကနေဖြစ်လာတာကပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
။တရုတ်လျှက်စစ်ကားတွေအစစ်မြေဘက်ထရီတွေနေရောင်ခြည်သုံးဆိုလာပြားတွေတန်မရီအလူမီနီယံနဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေအပေါ်အကောက်ခေါ်အသစ်တွေစီးကြဖို့အစီအစဉ်တွေကိုအမေရိကန်သမ္မတဘိုင်ဒန်အစိုးရကကြေညာခဲ့တာမို့ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားမှာပို့တိုက်မှုတွေတိုးလာနိုင်ွယ်ရှိရဲ့လို့ Zoom ကမှတ်ချက်ပေးပါတယ်။တရုတ်နိုင်ငံဟာလျှက်စစ်ကားတွေအလို့ကျိုးထုတ်လုပ်ပြီးတော့ပြည်ပဈေးကွက်တွေမှာပေါ်ပေါ်တည်တည်ရောင်းချနေတယ်လို့အမေရိကန်နဲ့ဥရောပနှစ်နိုင်ငံစလုံးကဆွဆွဲထားပါတယ်
။第二点是说明中国整个汽车产业链
တရုတ်နိုင်ငံရဲ့ကားထုတ်လုပ်တဲ့စက်ရုံထူးသဖြင့်စွမ်းအင်သုံးကားထုတ်လုပ်တဲ့စက်ရုံတွေဟာတော်တော်လေးဖွံ့ဖြိုးတိုးတက်နေပါပြီ။ကားကုမ္ပဏီတော်တော်များများကတရုတ်ဈေးကွက်ကိုသိမ်းပိုက်ချင်ုံသာမကတရုတ်နိုင်ငံရဲ့စွမ်းအင်စက်မှုလုပ်ငန်းကွင်းဆက်တစ်ကနေတဆင့်ကုန်ကြမ်းဈေးတသက်တသာနဲ့ကမ္ဘာကားဈေးကွက်ထူးသဖြင့်ဥရောပကားဈေးကွက်ကိုလည်းရှင်ပြိုင်လိုကြပါလေ
။ Stellantis Company နဲ့ Leap Motor Company နှစ်ခုရဲ့ပထမဆုံးခြေလှမ်းအစမှာတော့ EV လျှက်စစ်ကားတွေကိုဘယ်နေရာမှာထုတ်လုပ်မယ်ဆိုတာကိုတော့တိတိကျကျမပြောထားပါဘူး။ဒါပေမဲ့သူတို့ထုတ်လုပ်မယ့်နေရာကတော့ကားရောင်းအားကိုထောက်ပံ့ကူညီပေးနိုင်စွမ်းရှိရမှာဖြစ်ပြီးတော့ကားအရည်သွေးသတ်မှတ်ချက်နဲ့ကုန်ကြမ်းရေးအကန့်အသတ်မှုရှိရမှာဖြစ်ပါတယ်။အခုထုတ်ထားတဲ့ EV လျှက်စစ်ကားအမျိုးအစားတွေက T03 နဲ့ C10 အမျိုးအစားတွေဖြစ်ပြီးတော့လာမယ့်3နှစ်မှာ20ကားအမျိုးအစားအသစ်တစ်မျိုးကိုမိတ်ဆက်သွားဖို့စီစဉ်ထားတယ်လို့ Tavaris ကဆိုပါတယ်ဒီကားအမျိုးအစားတွေကနိုင်ငံတကာဈေးကွက်မှာရောင်းအားတည်တည်တကာတက်ဖို့သူကမျှော်လင့်ထားတာပါတရုတ်လျက်စစ်ကားအမျိုးအစား Q4 ကနေစပြီးတော့တရုတ် EV ကားတွေကိုတောင်အမေရိကအရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေအပြင်အိန္ဒိယနဲ့အာရှပစိဖိတ်ဒေသကိုလည်းဖြန့်ဖြူးရောက်ချမှာဖြစ်ပါတယ်လျက်စစ်ကားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုအားပေးဖို့အစိုးရရဲ့ပြန်ပြင်းပြဲစွမ်းအင်တိုးအားပေးမှုကတရုတ်နိုင်ငံရဲ့ကားဈေးကွက်ကိုပြောင်းလဲစေခဲ့ပါတယ် EV ကားတွေရောက်ချဖို့ဟာ2023ခုနှစ်မှာ25ရာခိုင်နှုန်းရှိခဲ့ပြီးတော့ဒါဟာတက်စီသုံးကားဈေးကွက်ကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်ဘီဂျင်းမြို့ကလမ်းပေါ်တွေမှာ Tesla, BYD, NIO စတဲ့လျှက်စစ်ကားအမျိုးအစားမျိုးစုံကိုတွေ့နိုင်ပါတယ်။ကားအသွင်းနဲ့နေရာကြီးကြီးသေးသေးပဲဖြစ်ဖြစ်ရှားရလွယ်ကူပါတယ်။ EV ကားတွေဟာဈေးပိုတက်တာတလို့အမြန်လုံးကောင်းကောင်းနဲ့ပိုမောင်းလို့ရတာကြောင့်ဘီဂျင်းမြို့က EV ကားမောင်းသူတွေကကျဉ်တက်နေကြပါတယ်။ဒါပေမဲ့တချို့ကတော့မောင်းလို့ရတဲ့အကွာအဝေးခီးမိုင်နဲ့အားပြတ်သွင်းရတဲ့ပြဿနာတချို့ရှိတယ်လို့ဆိုပါရယ်။ကားအချက်ပြတာဝန်ယူထားတဲ့ကားမောင်းဝန်ထမ်းဖြစ်သူအသက်54နှစ်အရွယ်မစ္စတာဝူဟာအားသွင်းလို့ရတဲ့နေရာပေါင်း100ကျော်ရှိတဲ့လျှက်စစ်အားသွင်းရနေရာတစ်ခုမှာသူ့ရဲ့ BAIC လျှက်စစ်ကားကိုအားသွင်းနေတာပါ။လျှက်စစ်ကားကိုမောင်းရတာကြိုက်ပေမဲ့ပိုးဝေးမောင်းနိုင်ဖို့လျှက်စစ်အားကြာရှည်ကထုတ်နိုင်ဖို့သူကမျှော်လင့်ပါတယ်
好它就是起速比较快
မောင်းရမြန်နဲ့အချိန်တိုတွင်းမှာပဲစပြီးသွားနေပြီဒါပေမဲ့လက်စစ်အားနဲ့သွားလို့ရတဲ့ခီးမိုင်ကိုတော့တိုးပြီးလှုပ်ဖို့လိုသေးတယ်ဒါကကျွန်တော်ရဲ့အကြီးမားဆုံးတောင်းဆိုမှုပါ
ကားချက်ပြတာဝန်ယူရတဲ့ကားမောင်းဝန်ထမ်းဖြစ်သူနောက်တဦးကလည်း EV ကားတွေကပိုးပြီးတက်တာပါတယ်။အားနဲ့ချက်တစ်ခုကတော့အာသွင်းလာဖြစ်တယ်လို့ဆိုပါတယ်။တခါအာသွင်းရဲ့တနာရီကနေမိနစ်40ကြာတယ်လို့သူကဆိုပါတယ်
။ကျန်ထဲ比较省吧。一公里也就一毛多。
电视ကားတွေကပိုးတက်တာပါတယ်။1ကီလိုမီတာကိုယွမ်း 3.1 ယွမ်းကနေ 3.2 ယွမ်းပဲကြာပါတယ်။ပဲစံတက်တာတာပေါ့
တခြားအသွေးနေရာမှာအသွေးတွေနဲ့တက္ကစီရေမောင်းတူကလည်း EV လျက်စစ်ကားတွေဟာမောင်းရတာလွယ်ကူပေမဲ့စောင်းရသည်မှာတော့အခက်ခဲတွေကြုံရတယ်လို့သူကဆိုပါတယ
်ခြေတာ就是冬天续航
အားနည်းချက်ကတော့စောင်းတွေမှာမောင်းရတဲ့ပြဿနာပါရာသီဥတုကအေးတော့အပူပေးရပါတယ်အဲ့ဒီမှာလျက်စစ်ဓာတ်အားအရင်စားပါတယ်တခါတလေစောင်းရသည်မှာဆက်ကမနိုးပါဘူးဆိုတော့မကြာမကြာအသွေးရပါတယ်
တခြား EV လျက်စစ်ကားမောင်းတဲ့ Charon ကတော့ဈေးနှုန်းတူတက်စီထည့်ရတဲ့ ICE engine ကားတွေထက် EV လျက်စစ်ကားတွေကပိုးပြီးတော့မောင်းရကောင်းတယ်လို့ဆိုပါတယ်။ဒါပေမဲ့ ICE engine သုံးကားတွေနေရာမှာလျက်စစ်ကားတွေအစားထိုးဖို့ကတော့မဖြစ်နိုင်ဘူးလို့သူကဆိုပါတယ
်။ဒါပါဆိုရင်ရိုးထားရို
းလောင်စာစီသုံးကားတွေမှာကအာတာချက်တွေရှိတယ်။ဒီကားတွေနေရာမှာစွမ်းအင်သုံးကားတွေကိုအစားထိုးဖို့ဆိုတဲ့ဆွေးနွေးမှုတွေရှိတယ်။ဒါကမဖြစ်နိုင်ဘူးလေ။ဒီကားနှမျိုးလုံးအတူတူရှင်သုံးကြရမှာပဲ
။那么未来20年或者30年
နောက်အနည်း20ဒါမှမဟုတ်30မှာဂျာမနီနဲ့တခြားနိုင်ငံတွေမှာရှိတဲ့ Stellantis, Volkswagen, Mercedes, BMW ကားကုမ္ပဏီလိုဥရောပကားထုတ်လုပ်သူတွေနဲ့ဖက်ဆက်လုပ်ငန်းတွေလုပ်ဖို့နဲ့စွမ်းအင်သုံးနည်းပညာအသစ်တွေကိုထုတ်ဖို့ Geely, BYD နဲ့ Chery လိုတရုတ်ကားကုမ္ပဏီတွေဟာဥရောပနိုင်ငံတွေဝင်ရောက်လာဖို့အလားအလာရှိပါတယ်။ဥရောပနဲ့တခြားနိုင်ငံတွေမှာရှိတဲ့ကားလုပ်ငန်းရဲ့စက်မှုလုပ်ငန်းကိုအသွင်ပြောင်းဖို့နဲ့အဆင့်မြင့်တင်ဖို့အလုပ်ကိုင်တွေဖန်တီးဖို့အခွန်ငွေရရှိဖို့တွေကိုပူးပေါင်းလုပ်ကြပါလိမ့်မယ်
။ပြည်ရင်းအလုပ်ကိုင်နဲ့ဝေဝေဖန်တီးပေးတဲ့ကမ္ဘာအကြီးဆုံးမော်တော်ယာဉ်စည်းကွက်ဖြစ်လာတဲ့နေရာကိုခြေကုပ်ယူထားတဲ့တရုတ်ကားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ဖို့အရင်တုန်းကနိုင်ငံတကာကကားကုမ္ပဏီတွေကတရုတ်နိုင်ငံကိုလာခဲ့ကြတာပါရှင်။ကျွန်မလေးမပါ
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ခုတော့ first in season တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောပြင် interview နဲ့စကြပါလေ။ဒေသတွေမတူကွဲပြားတဲ့လူမျိုးဘာသာဝင်တွေအကြငင်းညာစွာအတူတကွနေထိုင်မှုညှိနှိုင်းဆောင်ရွက်တော်မှာဖြစ်တယ်လို့ AA အရခတ်တတ်တော်စေဦးစီးချုပ်ဗိုလ်ချုပ်ထွန်းပြတိုင်က VOA နဲ့တီးသတ်မေးမြန်းကမှပြောပါလေ။ရခိုင်တိုက်ပွဲတွေအတွင်းဒေသကရိုဟင်ဂျာတွေကို AA တပ်တွေကလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်မေးမြန်းချက်ကိုတုံ့ပြန်သွားခဲ့တာပါ။ဧထိုးစစ်ကိုတာမြန်ရမှာဒေသတွင်းလူမျိုးရေးဘာသာရေးပဋိပက္ခဖြစ်အောင်စစ်ကောင်စီကတပင်းဖန်တီးခဲ့တာလို့လည်းသူကဆိုပါတယ်ဗိုလ်ချုပ်ထွန်းမြတ်နိုင်တဲ့ VOE မင်းများကပထမပိုင်းမှာကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
စစ်ပူနေတဲ့ကာလဖြစ်တဲ့ခါကျတော့ကျွန်တော်ဒီစေးအခြေအနေပတ်သက်ပြီးတော့အရင်ဆုံးစပြီးတော့မေးကြပါတယ်ဗိုလ်ချုပ်အခုကျွန်တော်သိရတော့ဘရီတောင်နေပြည်တခုလုံးကိုလည်းဧဘက်ကထိချုပ်ထားနိုင်ပါပြီမောင်းတော့လည်းပတ်ထားပြီးလို့သိရပါတယ်အဲ့တော့နောက်ဆုံးစေးအခြေအနေနဲ့လက်တလို့စေးရည်မှန်းချက်ကဘယ်လိုများရှိပါလဲဗိုလ်ချုပ်
ကျွန်တော်တို့ရဲ့စီးရေးရည်မှန်းချက်တွေကတော့ငကိုမူလရည်မှန်းချက်အစီအစဉ်အတိုင်းတစ်ခုပြီးတစ်ခုသမုတ်တပြိုင်တည်းဆက်သွားရုံပါပဲဘူးပြီးတောင်ဒေသကိုထိန်းချုပ်တယ်ဆိုတာလဲအဲ့ဒီဖက်မှာရှိနေတဲ့ဒီရန်သူတပ်စခန်းဌာနချုပ်တွေကိုတော့အကုန်လုံးကျွန်တော်တို့အချိန်မုံတင်ပိုက်ပြီးပါပြီဒါပေမဲ့ဒီကွင်မှာတော့ဟိုထွက်ပြေးလွတ်မြောက်နေတဲ့လက်နက်ကင်အုပ်စုတွေတော့ရှိနေပါသေးတယ်အဲ့ဒါလေးကိုဒီချာချာစီမံဆောင်ရွက်လို့ရှိနေတဲ့အတိုင်းတာပါ။ကျန်တာတော့ဒီရခိုင်ရဲ့ အလဲပိုင်းပေါ့ရခိုင်တောင်ပိုင်းဘက်ကိုဒီအန်ဌာနချုပ်ဖန်းသားမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်လို့ရှိနေတယ်အဲပြီးရင်ဒီတန်တွဲဘက်မှာတန်တွဲဘက်မှာလည်းပဲဒီတထေးချောင်းရေအလျက်စစ်ဘက်မှာနေရာယူထားတဲ့ဟိုစကားစတက်တွေကတော့ဒီလေမုန်တိုင်းမိုးလျော်နေတဲ့အချိန်တွေမှာရာတီဥတုဟိုအကာအကွယ်ကိုယူပြီးမှဆုတ်ခေါ်ထွက်ပြေးသွားတာရှိပါလေ
။ဒီညီနောင်သုံးဘွဲ့အနေနဲ့တလောရုံးကဒီတရုတ်နိုင်ငံမှာလုပ်တဲ့တရုတ်နိုင်ငံမှာလုပ်တဲ့ဆွေးနွေးပွဲပေါ့နော်စစ်ကောင်စီနဲ့ဆွေးနွေးပွဲတွေမှာပါဝင်တယ်လို့သိရပါတယ်။အဲ့တော့ပြည်ဆောင်ဆွေးနွေးရေးဖြည့်ရှင်းရေးနဲ့ပတ်သက်လို့ရောအေးအေးသဘောထားဘယ်လိုရှိပါလဲခင်ဗျ။
တရုတ်မြန်မာနယ်စပ်မှာတရုတ်နိုင်ငံရဲ့စီစဉ်ဆောင်ရွက်မှုနဲ့လုပ်တဲ့ဆွေးနွေးမှုတွေမှာတော့အဓိကဒီနယ်စပ်မှာအပြစ်ခံရက်စဲဖို့ပြီးမှဒီနှစ်ဖက်ဆက်ဆံရေးတွေကိုပုံမှန်လည်ပတ်နိုင်ဖို့အတွက်ဒီ hiking သဘောတူညီချက်အတိုင်းပဲအပြည့်ရက်လိုက်တာဖြစ်တယ်ပြီးတော့နောက်ထပ်ဒီတွေ့ဆုံမှုတွေကလည်းအဲ့ဒီ hiking သဘောတူညီချက်ရဲ့ပေါ်ပြပါအချက်တွေကိုဆက်ဆက်ဆွေးနွေးခြင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့အရာခတ်တက်တော်အနေနဲ့ကတော့အဲ့ဒီအပိုင်းမှာအများကြီးပြောကြရတော့မရှိဘူးသို့တော်ဒီဆွေးနွေးသုံးဖွဲ့တစ်ဖွဲ့ပေါ့တော့ကျွန်တော်တို့ညီနောင်သုံးဖွဲ့ရဲ့စကားစရဲ့ဆွေးနွေးမှုရှိတယ်ဒီအဆုံးမှာတော့ကျွန်တော်တို့နဲ့သူနဲ့ bilateral ဆိုတာထိုင်တာနှစ်ချိန်ရှိပြီအဲ့အရာကတော့လေအချိန်တူတူလေးပါအဲ့ဒီဆွေးနွေးမှုတွေမှာတော့ဒီအပြစ်ခတ်ရက်စရေးကိုဆွေးနွေးတာပေါ့ကျွန်တော်တို့ရဲ့သဘောထားကိုမေးပါတယ်အဲကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့စီရည်မှန်းချက်ကိုတော့ပြောပြတာပေါ့နိုင်ငံရေးနဲ့ပတ်သက်ပြီးမှတော့ဒါကတော့ဟိုရှိရှိဝေးဝေးတိတ်မပြောဖြစ်ပါဘူးပြီးရင်ကျွန်တော်တို့ဘက်ကအထူးမေတ္တာရက်ခဲချက်ပေါ့အထူးတောက်ဆိုချက်ကတော့ဒီစစ်ကာလမှာဒီအယက်သားထိခိုက်ဒဏ်ရာရမှုတွေကိုနှစ်ဖက်ကကာကွယ်ဖို့ဒါတွေကိုအထူးတတိထားဖို့အပြည့်သူတွေကိုအကာအကွယ်ပေးဖို့နဲ့ဒီအခြေခံလူထုအဆောက်အုံတွေကိုတိုက်ခိုက်မှုမလုပ်ဖို့ကိစ္စတွေကိုတော့ကျွန်တော်တို့ဘက်ကအထူးဂရုစိုက်ပြီးမှတင်ပြဆွေးနွေးဦးစားပေးပြီးမှတင်ပြဆွေးနွေးတာရှိပါတယ
်အယက်သားထိကိုက်သိဆုံးမှုတွေကိုမဖြစ်အောင်ကာကွယ်ရေးဆိုတဲ့ဘုဂျုတ်တုတ်ဘက်ကတင်ပြချက်ပေါ်မှာဆက်ကဆက်ဘက်ကဘာပြောပါလဲခင
်ကျွန်တော်တို့ပြောတာစစ်ကိုစစ်နဲ့တူအောင်တိုက်ရအောင်နှစ်ဖက်လက်နဲ့ကြိုက်တက်တွေကိုပဲအဓိကတိုက်ပေါ့အဲ့ဒီပေါ်မှာသူကဟိုကျွန်တော်တို့ဆေးရုံတွေကိုသူ rocket နဲ့ပစ်လိုက်တဲ့ချိန်မှာဒီဆေးရုံတက်နေတဲ့လူတွေအများကြီးတည်တော့တယ်ကျွန်တော်တို့အဲ့ဒါကိုထောက်ပြတော့အဲ့ဒီမှာခင်ဗျားတို့ရဲ့စစ်သားတွေကုသနေတာကိုကျွန်တော်တို့တရင်တိကျရလို့တိုက်တာဆိုမှပြောတယ်။သူတို့ကဒီလိုပြောလာပြီဆိုပြီးမှပြောလာပြီဆိုရင်ဒါကဒီစစ်ဥပဒေအရပေါ့သူတို့ကတော့တကယ့်နိုင်ငံတစ်ခုရဲ့စစ်တပ်ဆိုတော့စစ်ဥပဒေကိုသူတို့ကပိုသိတယ်လေ။အဲ့ဒါကိုဒီတရုတ်တန်တမန်တွေရှေ့မှာအစည်းအဝေးမှာတော့ဆေးရုံမှာကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်လူနာတွေရှိတယ်လို့ဆေးရုံကိုတိုက်ပါတယ်ဆေးရုံကိုပစ်ပါတယ်ဆိုပြီးမှပြောင်ပြောင်တင်းတင်းပြောနေတော့ကျွန်တော်တို့ဘက်ကလည်းဒီကိစ္စကအလားအလာရှိတဲ့ဆွေးနွေးမှုမဖြစ်နိုင်ဘူးလို့ယုံကြည်တော့ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အဓိကတော့ခုဒီရခိုင်ပြည်မှာဖြစ်တဲ့စစ်ပွဲနဲ့တဆက်တည်းနိုင်ငံတကာရဲ့စိုးရိမ်ချက်တွေဖြစ်လာတယ်အဓိကတော့ဘူရီတောင်မှာဖြစ်ခဲ့တဲ့ကိစ္စကိုခြေခံပြီးတော့ရိုဟင်ဂျာတွေကနှစ်ဖက်ကြားမှာဟိုမျိုးစာပင်လို့ဖြစ်နေတဲ့ကြားညံ့နေတယ်ဆိုပြီးတော့နိုင်ငံတကာကပြောဆိုလာကြတာရှိတယ်လူခွင့်ရေးဖွဲ့တွေကတချို့အေအိုရာဝေဖန်လာကြတာတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့အေအေအနေနဲ့ဘယ်လိုမြင်ပါလဲဘယ်လိုဖြေရှင်းဖို့ရှိပါလဲ
ဟုတ်ကဲ့စစ်ပွဲကြားမှာဒီအယက်သားတွေကိုကာကွယ်ပေးရဆိုတော့အမှုကကျွန်တော်တို့ရဲ့ဥစားပေးအရန်အရေးကြီးတဲ့ဥစားပေးမှုအရာဖြစ်ပါတယ်အဲအထူးသဖြင့်ရခိုင်ဒေသမှာရှိနေတဲ့မွတ်စလင်လူမျိုးစုတွေပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုမြင့်မားတာကိုလည်းကျွန်တော်တို့ကောင်းကြည့်တယ်ကျွန်တော်တို့အရာခတ်တက်တော်ထိန်းချုပ်ထားတဲ့ UL အစိုးရအစီအမံခန့်ခွဲတဲ့လွတ်မြောက်နေမိတယ်မှာဆိုရင်မွတ်စလင်တွေအများကြီးနေထိုင်ပါတယ်မြောက်ဦးတို့ကြောက်တော်တို့တခြားနေရာတွေပေါ့အဲ့ဒီဒေသတွေမှာဆိုရင်အရင်တုန်းကဒီမြန်မာစစ်တပ်မြန်မာအစိုးရထိန်းချုပ်တဲ့ကာလတွေမှာဆိုရင်လူမျိုးရေးဘာသာရေးပဋိပက္ခတွေတင်းမာမှုတွေပြီးမှတပ်ဖြတ်မှုတွေအများကြီးရှိခဲ့ပါတယ်အရင်တုန်းကအခုချိန်မှာဆိုရင်အဲ့အရာတွေကမရှိတော့ပါဘူးဘူးဒီတော်ဖက်မှာဒီမြန်မာစစ်တပ်ပေါ့စစ်ကောင်စီပေါ့စစ်ကောင်စီကဒီလူမျိုးရေးဘာသာရေးကိုသူကအသုံးချပြီးကျွန်တော်တို့ထိုးစစ်တွေကိုရပ်တန့်ဖို့ကြိုးစားတယ်နောက်တစ်ဖက်မှာလည်းပဲဒီတာမန်အပြစ်မဲ့ပြည်သူတွေရှိသလို အကျံဖက်အဲစစ်သွေးကြောအဖွဲ့စည်းတွေလည်းရှိပါတယ်အဲသူတို့ကသူတို့ရဲ့မူဝါဒအတိုင်းပေါ့လေဒီဒေသကိုဒီတိချမွတ်စလင်ဒေသအဖြစ်ဖန်တီးခြင်းနဲ့သူမှလက်နက်ခဲယမ်းမရှိဘူးအဲ့ဒီအချိန်မှာစကားစကားသူ့ကိုမြောက်ပေးတာပေါ့အခုအချိန်မှာတော့ကျွန်တော်တို့မှပို့ပြီးခိုင်လုံတဲ့အထောက်ထားတွေပေါ့ PC တက်ပြီးစာအမှတ်တမ်းထောက်ထားတဲ့ဒီရန်သူစီကဖမ်းမိထားတဲ့အရာရှိကြီးတွေကိုကိုယ်တိုင်ဒီစီမံကိန်းတွေကိုတာဝန်ပေးချင်းခံရတဲ့ကိုယ်တိုင်အကောင့်ထဲပေါ်တဲ့အချိန်တွေမှာအမိန့်ပေးတဲ့အရာရှိကြီးတွေကိုပါကျွန်တော်တို့ကဖမ်းမိထားပါတယ
်တချို့ဒီမွတ်စလင်အိမ်ယာတွေပေါ့အထူးဖြင့်18နှစ်နေရာဖြစ်ခဲ့ကိစ္စမှာမွတ်စလင်အိမ်တွေကိုမိရှုတဲ့အထဲမှာအေးဒီစစ်တီရပါတယ်ဆိုပြီးတော့ဆွဆွဲတာတွေလည်းရှိပါတယ်တကယ်ပဲလားခင်ဗျအဲ့ဒါကိုစုံစမ်းစစ်ဆေးမှုရောရှိပါလား
တိုက်ပွဲတွေဖြစ်ပြီဆိုရင်ကျွန်တော်တို့ကလူထုကိုအကာအကွယ်ပေးဖို့လိုတဲ့အတွက်လူထုကိုကြိုတင်ရွှေ့ပြောင်းဖို့ဟိုတတိပေးတာတွေပေါ့အမြဲတမ်းလုပ်ပါတယ်တချို့ရခိုင်ရော်တွေမှာအဖိုးကြီးအဖိုးကြီးတွေကအာသူ့မှာလည်းတသက်လုံးပိုင်ထားတဲ့အိမ်ကိုမရွှေ့ရှင်ဘူးလေအဲမရွှေ့ဘူးကုတ်ကက်ပြီးနေတယ်ဆိုရင်တော့ကျွန်တော်တို့ကအမိန့်ပေးပြီးမှအတင်းအာသမကိုဒီမျိုးဆွဲထုတ်ပြီးမှရွှေ့ရတာရှိတယ်စစ်မြေပြင်မှာလူအသက်လောက်အရေးကြီးတာဘာမှမရှိပါဘူးဘူးတိတော်ထက်မှာကျွန်တော်တို့ကတကယ်ဆိုရင်အရင်ဟိုတတိထားတယ်အဲဒါကလူမျိုးရေးဘာသာရေး sensitive ဖြစ်တယ်ပြီးမှပုံစံအမျိုးမျိုးနဲ့ပုံဖော်တိုက်ခိုက်ပြီးရင်ကျွန်တော်တို့နိုင်ငံတကာမှာလူဆိုလို့ပုံဖော်ပြီးမှသူ့ရဲ့ agenda ကိုအကောင့်ထဲပေါ်ဖို့လုပ်နေတဲ့လူတွေရှိတဲ့အတွက်ပိုတတိထားတယ်တိုက်ပွဲမဖြစ်ခင်အဲဒါမိဖပြည်သူတွေကိုကျွန်တော်ပြောတယ်ပြောတာကလည်းကျွန်တော်တို့ဒီစစ်သားတွေကပြောတာမဟုတ်ဘူးကျွန်တော်တို့အဲ့ဒီဘူးတိတော်ဒေသမှာကျွန်တော်တို့အုပ်ချုပ်ရေးအထက်မှာပါဝင်နေတဲ့မွတ်စလင် community member ပေါ့အဲ့ဒီမှာ jury member တွေရှိတယ်အုပ်ချုပ်ရေးဒီရက်မိရက်ဖတွေနောက်ကျွန်တော်တို့ UL မှာတာဝန်ထမ်းဆောင်နေတဲ့ရဲအရာရှိတယ်ရှိတယ်သူတို့ကတရော်ဝင်တရော်ထွက် loud speaker တွေနဲ့ပေါ်ပြီးမှစစ်ကောင်စီကဒီငါတို့ကိုလူမျိုးတုံးပြစ်မှုတွေကိုကျူးလွန်ခဲ့တဲ့စစ်ကောင်စီကအခုမင်းတို့ကိုဒီမျောလင်းချက်အမှားတွေပေးပြီးမှအဲစစ်တိုက်ဖို့အတုံးချနေတယ်မင်းတို့မပါပါနဲ့အဲပြီးတော့လေအခုတိုက်ပွဲတွေဖြစ်လာမယ်ပြည်သူတွေအနေနဲ့ဘေးလွတ်ရာကိုရွှေ့ဖို့အတွက်အတိပေးအဲဒီနှုတ်ဆော်ချက်တွေတောက်လျှောက်လုပ်ခဲ့ပါတယ်ဒီမှတ်တမ်းတွေလည်းကျွန်တော်တို့မှာရှိပါတယ်ဒီလိုကျွန်တော်တို့ရဲ့တတိပေးထုတ်ပြန်ချက်တွေကိုနိုင်ငံခြားမှာနေတဲ့လော်ဘီတွေပေါ့အဲ့ဒီလူတွေကအကောင့်ဖက်ကမမြင်ပါဘူးအဲ့ဒါတွေကိုဒီအပြင်အာဓမ္မရွှေ့ပြောင်းတယ်အစုလိုက်ပြုံလိုက်ရွှေ့ပြောင်းတယ်ဒါဟာဂျန်နိုဆိုက်ကျူးလွန်ဖို့ဒုတိယဂျန်နိုဆိုက်ကျူးလွန်ဖို့လုပ်နေတာဖြစ်တယ်ဆိုမှဝါဒဖြန့်တာကိုလည်းတွေ့ရပါတယ်အဲတိုးတော်လည်းပဲဒီဝေဖန်မှုဆိုတာကတော့ရှိမှာပါပဲနိုင်ငံရေးလုပ်ရင်လည်းရှိတာပဲစစ်တပ်ရင်ကပိုပြီးပြင်းထန်တာပေါ့ဆိုတော့ကျွန်တော်တို့ကလုပ်เสียရှိတာကိုယုံယုံကြည်ကြည်နဲ့ဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်ဒီမိလောင်တဲ့အိမ်တွေအရေးအတွက်ကိုကြည့်မယ်ဆိုရင်တော့မှဒီ18ရက်နေ့မတိုင်ခင်အဲဘူးသီးတောင်မြို့နယ်မှာမိလောင်တော့တဲ့အိမ်တွေကဒီမွတ်စလင်မဟုတ်တဲ့အိမ်တွေပေါ့အိမ်ပေါင်းကျွန်တော်တို့မှတ်တမ်းအရဆိုရင်18ရက်နေ့မတိုင်ခင်2320နဲ့နှလုံးကမိရှုခံလိုက်ရပြီအဲ့ဒီမှာအများဆုံးကဒီ non muslim တွေရဲ့အဆောက်အဦတွေပဲ muslim အိမ်တွေပါတော့တာကဒီအိမ်တွေကိုမိရှုတဲ့အချိန်မှာဟိုဘက်ကလေတိုက်ပြီးမိကူတော့တာလည်းအများကြီးရှိတယ်ဒီ18ရက်နေ့နဲ့ဒီဒေတာကိုနောက်ဆုံးဟို post တင်ပိုက်တဲ့အချိန်မှာကျတော့ဒီတိုက်ပွဲတွေကြားမှာမိလောက်တော့တာကအိမ်အလုံး950ပဲရှိတယ်ဟိုရှိကလောက်တော့တာပုံများတယ်ဒီမှာဘာသာရေးအဆောက်အဦတွေကိုကြည့်မယ်ဆိုရင်တော့မှဖုံးကြီးကျောင်းပေါ့ဗုဒ္ဓဘာသာဖုံးကြီးကျောင်းက12ကျောင်းရှိတယ် RB ကျောင်းက1ကျောင်းပဲပါတယ်ဟိန္ဒူကျောင်းက1ကျောင်း Christian Church က1ကျောင်းရှိတယ်ဆိုတော့အပြင်ကကြည့်လိုက်ရင်တော့ဂျိုဒုပုံတွေနဲ့ဘင်းနဲ့ကဘယ်မှာလောင်တော့တယ်ဆိုတာကိုမပြောပဲပြောရင်တော့ဟိုဝါဒဖြန့်လို့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့မှခိုင်လုံတိကျတဲ့အထောက်ထားတွေရှိနေပါတယ်
ပြောမယ်ဆိုရင်မောင်းတော်တို့ဘူးတော်နယ်မျိုးဆိုရင်ငကိုလေးကလူမျိုးကြီးက sensitive ဖြစ်တဲ့နေရာတွေဆိုတော့ဒီနေရာတွေမှာတဟဆာတာမှုဖြစ်လာဖို့ဆိုလို့ရှိရင်အေးနေနဲ့ဘယ်လိုစဉ်းစားထားပါလဲ Ranger ခေါင်းဆောင်တွေအကြီးကြီးနဲ့ပေါ့ဆွေးနွေးဖို့ဒီပါရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ကဆွေးနွေးဖို့ဆိုတာချက်ဒီဆွေးနွေးဖို့လည်းအစီအစဉ်ရှိပါတယ်ဒါပေမဲ့ဒီထက်လက်တွေ့ကြတဲ့အရာတွေရှိပါသေးတယ်ဒီ Muslim community မှာရခိုင်ခဲမှာကြံခဲတဲ့လူတွေကြတော့ဒီသူတို့ကငင်းချမ်းဆိုအတူတကွာနေဖို့လိုတယ်ဆိုတာကိုကောင်းကောင်းလက်ခံပြီးမှလက်တွေ့ကြကြသဘောပေါက်တယ်ကျွန်တော်တို့လည်းပဲခုအုပ်ချုပ်ရေးတွေမှာဒီအုပ်ချုပ်ရေးတရားစီရင်ရေးပြည်သူ့လုံခြုံရေးရေးလုပ်ငန်းတွေရဲလုပ်ငန်းတွေပေါ့ပြီးမှဒီပညာရေးနဲ့ကျန်းမာရေးဆိုင်ရာပြည်သူ့ဝန်ဆောင်မှုလုပ်ငန်းတွေမှာဒီအရေးချင်းရှိတဲ့ တစ္ဆာရှိတယ်တစ္ဆာရှိတယ်ဆိုတာတော့ဒီမိမိတိုင်းပြည်ပေါ်မှာတစ္ဆာရှိတာကိုပြောတာပါဟိုတခြားတိုင်းပြည်မှာနေပြီးမှဒီဖက်ကအခွင့်အရေးကိုပြောနေပြီးမှဒီဖက်တိုင်းပြည်ကိုတစ္ဆာမရှိဘဲနဲ့သူများတိုင်းပြည်မှာတစ္ဆာရှိတဲ့လူကိုကျွန်တော်တို့ကနိုင်ငံသားဖြစ်အသိမဲ့ပြုဖို့ဒါအခက်အခဲရှိပါလိမ့်မယ်ဒါပဲနိုင်ငံမှာမှဒါလက်မခံပါဘူးဒါမျိုးတွေရောဆိုတော့ဒီကိစ္စတွေကအစကျွန် ီပွားမတူပါဘူးကျွန်တော်တို့မှာဆိုရင်ကျွန်တော်တို့ဖက်ကမာရင်းတဲ့ဟာဖြစ်ဖြစ်အဲလုတ်เสียရှိတာဖြစ်ဖြစ်အဲဆုံးဖြတ်ချက်တွေကိုဂတိကဝဲနဲ့အာမခံမဲ့အနေထားကျွန်တော်တို့ကရှိတယ်အဲသူတို့ပြောနေတဲ့ခေါင်းဆောင်ဆိုတာပင်ပါလေဥမာတဖွဲ့ကိုဘင်္ဂလားဒေ့ရှ်ကကမကထားလုပ်ပြီးမှဖွဲ့စည်းပြီးကျွန်တော်တို့ကိုဆွေးနွေးဖို့အတွက် recommend လုပ်တာရှိတယ်ဒါပေမဲ့နောက်ထပ်အဲကျွန်တော်တို့ကပြီးတယ်ဒီဟာကိုလက်ခံလိုက်ရင်အဲနောက်တစ်ဖွဲ့ကပေါ်လာအောင်မှခဏစောင့်ကြည့်လိုက်ဆိုတော့ဘယ်တော့မကြဘူးနှစ်ပတ်လောက်ပဲကြာတယ်အဲကြေညာချက်ထွက်လာပြီဒီဟာကကိုစားမပြုဘူးဒီအဖွဲ့တွေကလှုပ်ရှားအဖွဲ့ဖြစ်တယ်ပါညာပေါ့နာနိုင်ငံရေးသူတို့ကိစ္စပါကျွန်တော်တို့ကသူတို့ကိုတို့ဆိုပြီးမှခွဲလို့လည်းမပြောလို့ဘူးဒါပေမဲ့ဒီကိစ္စကခွဲပြောမှမြင်မဲ့ကိစ္စမဟုတ်လို့ခွဲပြောတာမရခိုင်ပြည်ထဲမှာနေထိုင်ပြီးကြံခဲ့တဲ့လူတွေကြတော့သူတို့ကိုတို့ဆိုပြီးမှခွဲလို့ပြောလို့မရဘူးဒါလက်ရှိကျွန်တော်တို့လက်ထဲမှာရှိနေတဲ့ပြည်သူတွေဖြစ်တယ်သူတို့စီကဒီခေါင်းဆောင်တွေပညာရည်ချင်းရှိတဲ့လူတွေစောပြောသလိုဟိုကိုယ်တိုင်းပြည်မှာနေပြီးကိုယ်တိုင်းပြည်ကိုပဲအဲတစ္ဆာရှိတဲ့လူတွေကိုဆိုရင်ကျွန်တော်တို့ရဲ့ဥစားပေးဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့တင်ပြီးမှရရှိလာတဲ့ဟိုလွတ်မြောက်နေပြည်တွေမှာစီမံအုပ်ချုပ်ဖို့အတွက်အဲ့ဒီလူတွေကိုပဲရဲမှုတွေဖြစ်လာမယ်အုပ်ချုပ်ရေးမှုတွေဖြစ်လာမယ်ကျန်တဲ့လူတွေကိုလည်းကျွန်တော်တို့ဘယ်လို train လုပ်ရမလဲဆိုတဲ့ဟာတွေကိုဟိုကျွန်တော်တို့သေချာစဉ်းစားနေကြပါတယ်
view American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ခုတော့လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်အောင်ပါ။ပြည်တွင်းမှာရွှေဈေးနဲ့နိုင်ငံခြားငွေလဲလှယ်မှုနှုန်းရပ်ပိုက်အတွေ့တိုးထိုးတက်ပေါ်ခဲ့ပြီးတဲ့နောက်စီးပွားရေးလုပ်ငန်းရှင်တချို့ကိုစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်။စစ်ကောင်စီရဲ့စီးရင်ပါလုပ်ငန်းရှင်တချို့ကတော့ရှောင်နေကြပါတယ်။အခက်ခဲတွေကြုံတွေ့နေရပြီးဖြစ်တဲ့စစ်ဆောင်လူမှုအတွက်တော့ငွေကြေးဖောင်းပွမှုနဲ့တူရာသီဥတုဘေးဒဏ်တွေကိုပါကြုံတွေ့နေရတာကြောင့်လူသားချင်းစာနာမှုကြတဲ့ပုံပြီးဆိုးလာနေပါတယ်။ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ထိုက်ကတင်ပြထားပါတယ်။
မြမရွှေပြင်ပပေါက်စေးကအခောက်ရွှေတစ်ချက်သားကိုချက်55သိန်းနဲ့58သိန်းအမေရိကန်ဒေါ်လာပြင်ပပေါက်စေးကဒေါ်လာ4600ချက်ကျော်တရုတ်ယွမ်ငွေလဲလှယ်နှုန်းကတရုတ်ငွေ630ချက်ထိုင်းဘတ်ငွေစည်းကလည်းမြန်မာကျပ်ငွေတစ်သိန်းကိုထိုင်းဘတ်995ဘတ်ထိမေလ29ရက်နေ့မှာရောက်ရှိခဲ့ပြီးနောက်မှာတော့အွန်လိုင်းပေါ်မှာငွေလဲနှုန်းတင်သူတွေကိုဖမ်းမယ်လို့စစ်ကောင်စီကကြေညာပါတယ်ဒါအပြင်ရွှေစည်းတက်ရတာဟာလူပုဂ္ဂိုလ်တချို့ကြောင့်လို့ဆွဆွဲပြီးရွှေလုံငန်းရှင်နဲ့ပွဲစားတချို့ကိုဖန်ဝရန်ထုတ်ကြောင်းစစ်ကောင်စီကကြေညာပေမဲ့ဒီပုဂ္ဂိုလ်တွေကထွက်ပြေးတိတ်ရှောင်နေကြတယ်လို့လဲဇွန်လ2ရက်နေ့မှာပဲစစ်ကောင်စီကသတင်းထုတ်ပါတယ်မြန်မာနိုင်ငံမှာ2024ခုနှစ်အတွင်းငွေကြေးဖောင်းပွားမှုက15ရာခိုင်နှုန်းကျော်ကိုတိုးလာမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းထားပါတယ်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီလိုအပ်သူတွေကိုကူညီနိုင်ရေးနဲ့ရာသီဥတုဘေးဒဏ်ခံနိုင်ရေးရှိရေးဆောင်ရွက်ဖို့ ADB ကတိုက်တွန်းပါတယ်။လက်တလုံးမှာမြန်မာကျပ်ငွေဈေးဇက်တိုက်ကျဆင်းလာတာကြောင့်အထွေထွေကုန်စည်နှုန်းထိမြင့်မှုဟာအိုးအိမ်စွန့်ခွာထွက်ပြေးရသူတွေရှင်သန်ရပ်တည်ရေးမှာပိုပြီးတော့ခက်ခဲလာစေပါတယ်။ ကင်းဒီဆက်ဆောင်တွေကိုကူညီပေးနေတဲ့ freelance volunteer မြန်မာကမလင်းလင်းကလက်ရှိကုန်စင်းတုံးတက်လာတဲ့အခြေအနေနဲ့ဇက်တန်ရင်ဆိုင်လာရတယ်လို့ VOA ကပြောပါတယ
်ရှိပါတယ်ဆိုတော့ဘာလဲဆိုရင်အဓိကဆန်ဒီအခြေခံစားတောက်ကုန်ကြီးအားလုံးပေါ့နော်ပြီးတော့မှဓာတ်ဆီပေါ့ဖြစ်ချင်တော့ဓာတ်ဆီရဲ့ဒီတပတ်ထဲမှာဈေးနည်းနည်းကျနေပေါ့နော်အဲ့ဒါလည်းနည်းနည်းထူဆန်းနေတယ်ပေါ့နော်ဆိုတော့အားလုံးကဈေးတက်နေတဲ့အချိန်မှာဘာလို့ဈေးကျလဲဆိုရတာဒါပေမဲ့ဈေးတဲ့ဖို့ရှိတယ်ဆိုရဟာအားလုံးကလည်းပြောထားတယ်ပေါ့နော်ဆိုတော့ဒီကုံတယ်ကြီးကရောပြောမဝယ်ယူတဲ့သူတွေအားလုံးရောက်တဲ့သူတွေအားလုံးဒီထက်စီဖို့တဲ့ဖို့ပဲရှိတယ်ဆိုရဟာကိုလည်းပြောတယ်ပေါ့နော်ဆိုတော့ဒီမှာတော့ကုံပစ္စည်းရအားလုံးကတော့ဈေးတက်နေတဲ့အချိန်ကြီးတော့ရှိပါတယ်ဟုတ်
မြန်မာလူဦးရေ 7.8% တန်အတွက်စာနာမှုအကူအညီလိုအပ်ခဲ့ပြီးအခု2024ခုနှစ်မှာတော့စာနာမှုအကူအညီလိုအပ်သူ 18.6 တန်ရှိမဲ့အကြောင်းကုလသမဂ္ဂလူသားစာနာမှုတုံ့ပြန်ကင်တွယ်ရေးယူကခန့်မှန်းထားပါတယ်မြန်မာနိုင်ငံအတွက်အကူအညီပေးထိုင်ဖို့ဒေါ်လာ994တန်ရန်ပုံငွေကိုကုလသမဂ္ဂကပန်ချထားပေမဲ့အခုနှစ်ဝက်ကိုရောက်လာပြီမဲ့ပန်ချထားတဲ့ရန်ပုံငွေပြည့်မီရေးအလံဝင်နေစေဖြစ်ပါတယ်။တချိန်တည်းမှာပဲနိုင်ငံတော်တိုက်ပွဲတွေကြောင့်ဒေသခံလူထုရဲ့အသက်မွေးဝမ်းကြောင်းနဲ့ပိုင်ဆိုင်မှုတွေလည်းဆုံးပါနေရပါတယ်။ရခိုင်ပြည်နယ်ပေါတော့မြို့နယ်တွင်ကဒေသခံကတော့လုံခြုံရေးစိုးရိမ်ချက်ကြောင့်အမည်မဖော်ဘဲAFP သတင်း agency ကိုအခုလိုပြောပါတယ
်
အိမ်မှာရှိတဲ့ပစ္စည်းအလုံးခိုးယူခံရပြီးဘာမှမကျန်တော့တဲ့အကြောင်းဖခင်ဖြစ်သူရဲ့ငါးဖန်ပိုက်ကွန်လဲခိုးယူခံခဲ့ရကြောင်းသူ့ရဲ့ဆက်ချုပ်ဆက်တွေကတော့ကန့်ကောက်လို့ပြန်ရတာလို့ဒေသခံကပြောပြသွားတာပါမြန်မာနိုင်ငံမှာလူနေမှုအခြေအနေသိသာသာကျဆင်းလာနေတာကိုလည်းအရှဖွံ့ဖြိုးရေးဘဏ်ကသတိပေးလိုက်ပြီးမြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့လူသားချင်းစာနာမှုအခက်အခဲအကျက်တဲကိုနိုင်ငံတကာကအလေးထားရန်ပုံငွေတွန့်မြင့်ပေးဖို့လည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့2023ခုနှစ်အတွင်းပန်ကြားထားတဲ့ရန်ပုံငွေရဲ့29ရာခိုင်နှုန်းသာရရှိခဲ့ပြီးဒီနေ့2024ခုနှစ်မှာလည်းရန်ပုံငွေမပြည့်မီရင်တော့ထိခိုက်တက်ရောက်သူတွေပိုပြီးအတိဒုက္ခရောက်မယ်လို့လည်းပြောဆိုထားပါတယ်။freelance volunteer မြန်မာကမလင်းလင်းကတော့လက်ရှိအခြေအနေမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်ချက်ကများနေတယ်လို့ VOA ကပြောပြပါတယ်
။အဲ့ဒါတော့လုံလောက်မှုတော့လောလောဆယ်အထိတော့မရှိသေးဘူး။ဘာလို့လဲဆိုရင်ကျမတို့လည်းကုနိုင်တဲ့အတိုင်းအတာလည်းဟို limit ရှိတယ်ပေါ့နော်ဆိုတော့ဟိုတွားတဲ့ဆီချောင်းစခန်းတွေတော်တော်များများမှလည်းကျမတို့ရိတ်ခါတုံးရည်ရယ်ဆိုလို့ရှိရင်မူကတွေလိုအပ်နေတာတွေရှိတယ်ကျမတို့မူကတပင်းရိတ်ခါတွေလိုအပ်နေတယ်ပေါ့နော်ဆိုတော့ဟိုနေရာတိုင်းမှာလည်းဒီလိုဆီချောင်းတာကာလကြာမြင့်လာတာနဲ့များသူတို့မှလိုအပ်ချက်တွေလည်းများလာတယ်ဆိုတော့ဒီလိုလူသားချင်းစာနာထောက်ထားရင်းနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကနေလည်းကူနေတယ်ဆိုပေမဲ့တစ်ဖက်ကနေမှဟိုလုံလောက်မှုမရှိသေးဘူးဆိုတဲ့ဟာတွေလည်းတွေ့နေရပါတယ်ဟုတ်
တချိန်တည်းမှာပဲတချို့သောဆစ်ဆောင်ဒေသတွေမှာလည်းရာသီဥတုဘေးဒဏ်နဲ့ကြုံတွေ့နေကြရပြီဖြစ်ပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့မှာပဲကချင်ပြည်နယ်ချီဖွေမှာမိုးတဲထံပြီးမြေပြိုကျရေကြီးမှုနဲ့ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာသဘောဝဘေးဒဏ်ကြုံရနိုင်ခြေများပြီးရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးရန်တွေကြောင့်စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲ့ပြဿနာတွေပိုပြီးကြီးထွားစေနိုင်ကြောင်းအာရှဖွံ့ဖြိုးရေးဘဏ် ADB ကဖော်ပြပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်နဲ့သဘာဝဘေးဒဏ်တွေဟာအိုးအိမ်ဆုံးခွာထွက်ပြေးရသူတွေအတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ KNI ဆစ်ဆောင်တွေကိုကူညီပေးနေတဲ့ freelance volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်။
ဆီချောင်းနေပြတဲ့ခါမှာအလုံးကဒီမူကတဲဒီနဲ့နေကြရတဲ့ခါမှာရာသီဥတု3ခုလုံးအတွက်မှာသူတို့အတွက်ခက်ခဲဖြစ်တယ်ပေါ့နော်အခုပြည့်မိုးရသည်မှာဆိုလို့ရှိရင်ဘယ်လိုအခက်ခဲကြီးကြုံရလဲဆိုရင်အခုဆိုလေဒီစားတိုက်ပြီးမိုးရရတော့ဒီမူကတွေကနှုတ်ရတီမှာအရန်ပူထားတဲ့ဟာကမိုးရတီလည်းရောက်ရောလေတံမိုးတံနဲ့ပြဲကုန်တယ်ပေါ့နော်ဆိုတော့နေရာတိုင်းမှာဒီမူကတွေတဲတွေလိုအပ်နေတယ်ဆိုတဲ့အခြေအနေရှိတယ်
ကျမ်းညာအဖြစ်တဘာဝဘေးဒဏ်ကြောင့်နှစ်စဉ် GDP ပြည်တွင်းအတွင်းထုတ်လုပ်မှုရဲ့ဒသမ6ရာခိုင်နှုန်းရော့ကျစေတယ်လို့အာရှဖွံ့ဖြိုးရေးဘဏ်အစီရင်ခံချက်ကဖော်ပြထားပါတယ်ရှင
်ခုတော့လူမှုရှုခေးစီစဉ်ကိုဆက်ချင်ပါတယ်ထိခိုက်ပျက်စီးသွားတဲ့ကမ္ဘာပြေလွှာတွေပြန်လည်ရှင်သန်ကောင်းမွန်လာအောင်လက်ရှိမျိုးဆက်တွေဆောင်ရွက်ကြဖို့ဒီနေ့ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အတွက်ကုလသမဂ္ဂကတိုက်ထွန်းထားတဲ့အကြောင်းမတ်စုမြတ်မွန်ကသူ့ရဲ့အစီအစဉ်မှာတင်ပြထားပါတယ်
ဂျုံလ၅ရက်နေ့ဟာတဘာဝပတ်ဝန်းကျင်ကာကွယ်ထင်းသိမ်းရေးနေ့ဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုလူတွေပိုသိအောင်လုပ်ပြီးတော့မှအများပြည်သူပါဝင်ကာကွယ်နိုင်တဲ့အစီအစဉ်တွေကိုကုလသမဂ္ဂရဲ့ဒီတဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP က1983ခုနှစ်ထဲကနှစ်တိုင်းခေါင်းစဉ်တစ်မျိုးစီနဲ့အစီအစဉ်တွေလုပ်ပါတယ်။ဒီနှစ်မှာတော့ Generation Restoration ဆိုပြီးတော့မှခေါင်းစဉ်ပေးထားပါတယ်။တတော်ပြုံးတိမှုတွေ၊ကမ္ဘာမြေစီလွှာပြုံးတိမှုတွေ၊ဒီရေအေးမြစ်ပြုံးတိမှုတွေမဖြစ်ခင်အခြေအနေကိုနောက်ပြန်လှည့်လို့မရတော့ပေမဲ့လက်ရှိမျိုးဆက်တွေကကမ္ဘာမြေကြီးပြန်လဲကောင်းမွန်လာအောင်လို့ထိန်းသိမ်းကြစီဖို့ဖြစ်ပါတယ်။ဒါကြောင့် American ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ် Clemson တက္ကသိုလ်မှာတစ်တော်တရားစာတဘာသာရပ်ပါရဂူဘွဲတက်နေတဲ့ကိုထက်လင်းနိုင်နဲ့မေးမြန်းထားပါတယ်ရှင်
။ဒီနေ့မှာတော့ desertification ပေါ့ကန္တာယာနာဖြစ်ထွန်းခြင်းဆိုတဲ့အဆင့်ထိပြောသွားတယ်ပေါ့နော်။ဟိုဒါတက်ပြီးတော့ဟိုကြားနေကြစကလုံးတော့မဟုတ်ဘူးပေါ့ပုံမှန်ကတော့တစ်တော်ပြုံးတာပဲကြားရတယ်တကယ်တကယ်မှာကျတော့အဆင့်၃ဆင့်ရှိရပေါ့ကျွန်တော်တို့တစ်တော်မှာတော့ဟိုတစ်တော်ကလည်းတန်းပြုံးတာမဟုတ်ဘူးပထမဆုံးဟို forest degradation လို့ခေါ်ရပေါ့တစ်တော်ကအဆင့်တန်းကျသွားတယ်ပေါ့နော်သူနဲ့အတိုင်းပဲတန်မှုရှိရင်မျိုးစေ့မရှိတော့ဘူးနောက်တစ်ခုကမှတော်ကတကယ်ပြုံးသွားတယ်အပင်ကြီးတွေမရှိတော့ဘူးနောက်တစ်ခုကတော့လုံအောင်ဒီအောက်ချင်မှာအပင်ကြီးတွေလည်းမရှိတော့ဘူးအောက်ချင်မှာရှိရလို့ခြုံနေပိတ်ပေါက်မြက်တရားစားမရှိတော့ဘဲနဲ့ခန္ဓာရဖြစ်တယ်လို့ပြောလို့ရလောက်တယ်ဒီတကယ်ကိုတဲဆန်နေမျိုးဖြစ်သွားကြတယ်ပေါ့နော်အဲ့ကမှစဉ်းစားကြည့်လို့ရရပေါ့ကျွန်တော်မျိုးစည်းသွားလဲတကယ်အဟာရတွေမရှိတော့ဘဲနဲ့ကျွန်တော်စိုက်ပျိုးရေးတော်လဲအဆင်မပြေတော့ဘူးဖြစ်သွားရပေါ့နော်အယံပူပင်6တိသွားတယ်ဒီနေ့ကတည်းက desertification ကိုအာရုံထားရပေါ့နော်အခန္ဓာရပထမကိုတိုက်ဖြတ်ဖို့ရအတွက်ကျွန်တော်တို့မျိုးဆက်တွေမှာတာဝန်ရှိရပေါ့အကျင့်များမယ်ဆိုရင်အဲ့ကြောင့်သူက land restoration ဆိုတဲ့စကလုံးနဲ့တုံးထားတယ်land ဆိုတော့အကျယ်ကြီးပေါ့နော်အဲ့တော့ဒီကျွန်တော်အမှန်တကယ်တော့ဒီတစ်တော်တစ်ပင်တွေကိုပြန်လဲရှင်းသန်လာအောင်တစ်တော်စိုက်ခင်းတွေဘယ်လိုတည်ဆောင်ကြမလဲဆိုတာအာရုံထားတယ်နောက်ထပ်စကလုံးတစ်လုံးကကြတော့resilience ပေါ့နော်တွေ့ကြတော့မြန်မာလူဆိုတော့ကြက်ကြက်နိုင်ခံနိုင်မှုလို့ခေါ်ရမှာပေါ့အဲ့တော့ဟိုနိုင်တွေပါတရားတော့လာမှာမဲ့ဒါတည်းတော့ natural disaster လို့ခေါ်တာတဘာဝဘေးအန္တရာယ်ဖြစ်နေတာပဲဒါမဲ့အဲ့အရာတွေကိုခံနိုင်ရရှိဖို့ကျွန်တော်တို့မှလည်းတဘာဝအတားအဆီးဖြစ်တဲ့တစ်ပင်တတော်ကြီးရှိနေခဲ့တယ်ပေါ့နော်ဒါတွေကနည်းလာတဲ့အခါမှာခံနိုင်ရောက်သူတွေရဲ့ခံနိုင်ရဲ့ရော့ကျသွားတယ်အဲ့တော့ဒါတွေကိုပြန်လည်ပြီးတော့ပြုပြင်ပြောကောင်းမွန်လာဖို့အတွက်ကျွန်တော်တို့မျိုးဆက်တွေကမှဒါကိုဖြည့်ရှင်းဖို့ရအတွက်တာဝန်ရှိရဆိုပြီးတော့ဒီနေ့ကမ္ဘာပတ်ဝန်းကျင်ထင်းသိမ်းရေးနေ့ကဒီရဆောင်ပုံနဲ့ဒီဟာကိုကျွန်တော်တို့အလေးထားပြီးတော့ဒီနေ့တော့ကျွန်တော်တို့ရည်ရွယ်ထားတာ
ပါဆောစောအရှင်းပြသလိုပဲဒီသက်တော်တွေမရှိရတဲ့အတွက်ကြောင့်မို့လို့ဖြစ်လာတဲ့ဆိုးကျိုးတွေပေါ့လေဆိုတော့အဲ့ဒီမှာဒီမြေစီလွှာပြုံးတိမှုကလည်းပါတယ်နေဆိုတော့ဒီမြေစီလွှာပြုံးတိမှုကိုသက်တော်တွေကိုပြန်လဲဆိုက်ပြီးတော့မှကောင်းမွန်အောင်လုပ်ကြဖို့အတွက်ကဒီနှစ်ကုလသမဂ္ဂကသူ့ရဲ့ဒီတိုက်တွန်းချက်ထဲမှာပါတယ်ဆိုတော့ဒီသက်တော်ဟိုတရံစာတဘာသာရပ်ကိုပါရဂူဘွဲတက်နေတဲ့ကိုထက်လင်းနိုင်ကိုမေးချင်တာကမြန်မာနိုင်ငံအပါဝင်ပေါ့နော်ဒီကဘာမှာစစ်တော်ပြုံးတိမှုအခြေအနေဒီထက်ပိုပြီးတော့ဆိုးမသွားအောင်လို့ဟိုပြန်လဲစိုက်ပြိုးဖို့ပေါ့နော်ဘလောက်ထိလိုအပ်နေတယ်လို့မြင်လဲသုံးသပ်ပြလို့ရနိုင်ပါရှင
်ဟိုကဘာမှာတော့ကျွန်တော်တို့ဒီကျွန်တော်ရှာဖွေထားတဲ့ဟို data အချက်လက်အချို့ရှိရပေါ့နော်ဒီကုလသမဂ္ဂရဲ့ဒီဘဲကန္တာဖြစ်ထွန်းမှုတိုက်ချက်ရေး convention ကနေပြီးတော့ပြောထားတာဆိုလို့ရှင်ဒီကဘာမြေတူရဲ့40ရာခိုင်နှုန်းလောက်ကတော့ဒီအဆင့်တန်းနေကြဆင်းနေရပေါ့နော်ဟို degree ဖြစ်သွားရပေါ့နော်နောက်တစ်ခုကကြတော့ဒီပူပင်း6တင်းမှုကလည်းအဲ့လို2000ခုနှစ်နောက်ပိုင်းဆာပြီးတော့အဲ့လိုဒီ29ရာခိုင်နှုန်းလောက်ဒီတက်လာရဲဆိုတာကိုသူပြောထားရပေါ့နော်အဲ့တော့ဒီတော့ဒီအဆင့်တန်းကြဆင်းလာတယ်ကျုံသွားတဲ့အရာတွေရှိရဲအစိုးဆုံးအချိန်တွေကတော့အဲ့လိုမျိုးခံစားရဖြစ်ထွန်းနေပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကြတော့ခံစားဖြစ်ထွန်းနေဟာဒီခံစားရတဲ့အချိန်တော့မရောက်သေးဘူးပေါ့နော်အဲ့တော့ဒါပေမဲ့ဒီမြန်မာနိုင်ငံရဲ့သူရဲ့မြင်မြင်တော့သူရဲ့အခြေအနေကသူမြန်မာနိုင်ငံအလဲပိုင်းပေါ့ central drive zone ပေါ့နော်အပိုင်းဒေတာပေါ့နော်ဟိုစကိုင်းတဲ့အောက်ပိုင်းရဲ့မန္တလေးရဲ့ပြီးလို့ရှိရင်ကျွန်တော်တို့မကွေးတိုင်းရဲ့ပေါ့နော်သူကတော့ပုံမှန်ပူရဲနေရတာပုံမှန်ပူနေမှာပဲပေါ့ဒါပေမဲ့ပုံမှန်ပူလာတဲ့ပူပြီးတော့အခုပူပြီးခံစားလာရရှိရပြီးလို့ရှိရင်ပူရင်း၆ရက်ကာလာလည်းပူပြီးတော့ရှည်လျားလာရရှိရပေါ့နော်အဲဒါတွေကတော့ဟိုဒီတတော်ပြုံးတိမှုရဲ့ဒီတက်ရောက်မှုရဲ့မှာပါပါတယ်အလုံးနားလေထားတဲ့အတိုင်းပဲတစ်တော်လေးကိုဘာလို့စိုက်တယ်လဲဘာလို့စိုက်ဖို့လိုတယ်လဲဆိုတာကတော့ဒီရာသီဥတုဖုံးကြောင်းလဲမှုမှလည်းအများကြီးရှိတယ်အဲ့အများကြီးကမှကျွန်တော်အတိအကျဆုံးကအပူချိန်ကြီးမြင့်တက်လာတာပေါ့နော်ကျွန်တော်တို့ခံစားရတာအဲ့တော့အဲ့အပူချိန်ကဘာကြောင့်မြင့်တက်တယ်လဲဆိုတော့ကျွန်တော်တို့မှအဲ့အပူချိန်မြင့်တက်စေတဲ့ဖန်လုံရဲ့အာနိသင်တန်ခွေကာဗွန်နာအောက်ဆိုက်ပေါ့နော်ကာဗွန်နာအောက်ဆိုက်ကြီးပဲလည်းမဟုတ်ဘူးပေါ့မီသိန်းလိုခေါ်တဲ့တန်ခွေကြီးလည်းရှိသေးရပေါ့အဲ့မဲ့အဓိကအဆိုးဆုံးကတော့အဆိုးဆုံးဆိုတာအရေးအတွက်အများဆုံးကကာဗွန်နာအောက်ဆိုက်ဖြစ်နေတယ်အဲ့အဲ့ဒါကလူတွေရဲ့ကြုံကျွမ်းလောင်တာတွေအတုံးပြူးမှုတွေဆက်ရုံနေတခြားကိစ္စတွေပေါ့နော်ဒါတွေကို short term နဲ့အကောင်းဆုံးတော့ဒီ nature based solution ပေါ့တဘာဝအခြေပြုတဲ့ဖြည့်ရှင်းချက်ကတစ်တော်တွေဖြစ်နေတယ်တစ်တော်တွေကကျွန်တော်အားလုံးနားလဲထားတယ်လို့ပဲ carbon dioxide ကိုစုပ်တဲ့ oxygen ထုတ်ပြီးအဲ့တော့ အကောင်နဲ့အောက်ဆက်ကိုစုပ်တဲ့အပင်လေးကိုပုံမှုပြီးတော့ဆိုက်ဖို့ကျွန်တော်ကလိုလာတယ်ပေါ့
နောက်တစ်ခုတစ်ဆက်ထည့်မေးချင်တာကဒီကိုချက်လင်နိုင်ရလက်ရှိပေါ့နော်တောင်ကယ်ရိုလိုင်းနာပြည်နယ်မှာလုပ်နေတဲ့ဒီ Climate Smart Forestry ပေါ့မြန်မာလိုဆိုရင်တော့ဒီရာသီဥတုနဲ့သဟဇာတာဖြစ်တဲ့သက်တော်ပညာစီမံကိန်းနဲ့မှလည်းပါဝင်နေတဲ့ပါရဂူကျောင်းသားဖြစ်ပါတယ်ဆိုတော့အဲ့ဒီ Climate Smart Forestry ဆိုတာကဘာလဲဘယ်လိုမျိုးအကျိုးတွေရှိရလဲဆိုတာကိုရှင်းပြပေးပါလားရှင
် No Climate Smart Forestry ကတော့ခုနကပြောသလိုပဲဒီဖန်လုံအာနိဒင်ဖြစ်တဲ့ဒီကာဗွန်နဲ့အောက်ဆိုက်ကိုပို့ပြီးစုပ်ယူနိုင်အောင်ပြီးလို့ရှိရင်ဒီအာကမ္ဘာရဲ့ဒီအခြားသောရာသီဥတုပြဿနာတွေပြီးတော့တစ်တော်တွေကဘယ်လိုပို့ပြီးဖြေရှင်းနိုင်အောင်ဆိုပြီးတော့ဟိုအခုအစ်စ်ပေါ်လာတဲ့ကျွန်တော်2020ဘက်မှာပေါ်လာတဲ့ဒီတစ်တော်ပညာတစ်ခုပေါ့နော်အဲ့တော့ကျွန်တော်ရဲ့လက်ရှိလုပ်နေတဲ့ research ဆိုလို့ရှိရင်ဒါကျွန်တော်ကအခုပထမနှစ်ပေါ့နော်ပထမနှစ်ပြီးခံပြီပေါ့အဲကျွန်တော်ကမလုပ်နေသလဲဆိုတော့တစ်တော်ပြုစုပြထောင်နည်းလို့ခေါ်တဲ့တစ်တော်နဲ့ပတ်သက်တဲ့ဝေါ်လာတော့ silviculture လို့ခေါ်တာပေါ့နော်အဲ့တော့ဒီတစ်တော်ပြုစုပြထောင်နည်းပညာကိုသုံးပြီးတော့ကာဗွန်ကိုပုံမှန်ထပ်ပူပြီးများအောင်ဘယ်လိုလုပ်မလဲပြီးတော့မြန်မာနိုင်ငံအခြေအနေပဲရှင်းပြပြမယ်ပေါ့နော်ဥပမာမြန်မာနိုင်ငံဆိုကျွန်တော်ကကျောင်းအနေမြေကြီးရဲ့အဲတော့တကယ်စီးပွားပြည့်ဟိုမျိုးစိတ်လေဖြစ်တော့ကျောင်းကိုပိုဆိုင်ကြတယ်အဲကျောင်းကြီးကတော်လုံးဆိုင်တာကအခြေအနေနဲ့ကျောင်းကိုသူနဲ့ခြားသောမိဖက်မျိုးစိတ်တွေပြင်ကြိုးလိုမျိုးအဲခြားခြားသောဟာမျိုးနဲ့တွဲဆိုင်လို့ရှိရင်ကာဗွန်ပမာဏပိုးများတယ်အချိန်တိုအတွင်းမှာပိုးများတာကိုပြောတာပေါ့နော်ဥပမာဒီရဲ့ကာဗွန်ပမာဏကိုရအောင်နှစ်30ကျောင်းကျောင်းတယ်ဒါပေမဲ့အဲတူကြည့်တမျိုးလေးစိုက်တယ်ဆိုလို့ရှင်ကွာဒါပေမဲ့တခြားမျိုးစိတ်တွေနဲ့သူနဲ့ mapex မျိုးစိတ်တွေနဲ့ပေါင်းစိုက်တယ်ဆိုလို့ရှင်အချိန်တိုအတွင်းမှာပြန်ရနိုင်တယ်အဲ့တော့ဒီအခုနောက်ပိုင်းတက်တော်ပညာကတော့အဲကာဗွန်ကိုပဲကျွန်တော်ကအဓိက focus ထားလာတယ်ပေါ့နော်အဲ့တော့ဒီကာဗွန်စုပ်ယူပုံမှန်ပို့ပြီးအားကောင်းလာအောင်ဒီနေထဲမှာရောအပင်ပင်စီထဲမှာရောထိန်းသိမ်းထားနိုင်အောင်ကျွန်တော်ကဟိုတက်တော်ပညာနဲ့ဘယ်လိုကူညီလို့ရမလဲဆိုတော့ကျွန်တော်ကဟိုဖြေရှားတယ်ပေါ့နော်ဒုတိယကဏ္ဍကတော့ကျွန်တော်တို့ဒီအဲဒီကိုဗီရီယန့်လို့ခေါ်တဲ့ဒီညှော်စင်ကြီးရေးဒီဒီတက်တော့တဲ့မြင်းနဲ့ညှော်စင်ကြီးဒီဒီတော်တော်လုံးမှာကာဗွန်ဒိုင်အောက်ဆိုက်ကဘလောက်ထွက်နေလဲဘလောက်ဝင်သွားသလဲအောက်ဆီဂျင်တွေရောဘလို့ထွက်သွားဒီရဟာတွေကတော့အဲညှော်စင်ကြီးနဲ့ကျွန်တော်ကဟို data အချက်လက်တွေကောက်တာပေါ့နော်တကယ်တစ်စက္ကန့်တစ်စက္ကန့်တွေမှာဟိုအများကြီးအများကြီးသူ data အချက်လက်တွေအများကြီးပြည့်ရပေါ့နော်အဲကျွန်တော်တို့မှာဆိုရင်ဒါညှော်စင်ဟို၅ခုရှိရပေါ့နော်အဲတော့အော်ဒီရညှော်စင်ကတော့အဘယ်မျိုးစိတ်တွေကတော့ကာဗွန်တွေပိုးစုပ်တယ်လဲဘယ်မျိုးစိတ်တွေကတော့ဒီ data အတွက်တင့်တော်တယ်လဲအဲတော့ဒါနဲ့တပြန်လည်းမတူဘူးလေအဲ့တော့ကျွန်တော်ရဲ့ climate smart forestry ကတော့အခြေအကြီးပဲပေါ့နော်ဒါကျွန်တော် focus ထားတယ်ကျွန်တော်ဟိုကျွန်တော် narrow down လုပ်ထားတဲ့ကျွန်တော်ရဲ့ research ကတော့အဲ့ဒါကိုအတကြီးရွေးထားပါတယ်အဲ့ခန္ဓာနဲ့ကောဟုတ
်တောင် Carolina ပြည်နယ် Clemson တက္ကသိုလ်မှာသစ်တော်တရားစာတာပါတာရပါရဂူဘွဲတက်နေတဲ့ကိုချက်လင်းနိုင်ပါရှင်လက်ရှိသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေထပ်ပြီးတော့ဆိုးပွားအောင်လို့အလုံးဝိုင်းဝန်းပြီးတော့ပြုပြင်ထိန်းသိမ်းကြဖို့အတွက်ကမ္ဘာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေကထပ်ပြီးတော့တတိပေးနေပါတယ်ရှင်။ကျမဆုမြတ်မမ
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြီးနေကြပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ VOA ကိုစာပေးပို့တယ်လို့လည်းဆိုလို့ရှိရင် bami@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အမစတဲ့ပြစ်ခတ်ရဆက်နိုင်မယ်လားလားကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာသညာဟုကတနင်္လာနေ့မှာရှော့ပေါ်ပြောဆိုလိုက်ပါတယ်။အစ္စရေးရဲ့တောင်းဆိုချက်ပြင်ပြပဲပြစ်ခတ်ရဆက်ရေးသဘောတူညီလိုက်ပြီးဆိုတာမမှန်ဘူးလို့လည်းခုထုတ်ပြန်တဲ့အစ္စရေးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အပြစ်ရအဆိုပြုချက်ကိုအစ္စရေးရရှိတွေနဲ့ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒီစီစဉ်ဟာအစ္စရေးရဲ့ရေရှည်လုံခြုံရေးအကျိုးစီးပွားကိုမြင့်တင်ပေးနိုင်မယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကတနင်္လာနေ့မှာပြောပါတယ်။စွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ယူကရိန်းငြိမ်းချမ်းရေးညီလာခံကိုတော့အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်တဲ့အိမ်ပြီးတော့မျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆူလီဗန်တို့တက်ရောက်မယ်လို့အိမ်ပြီးတော့ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။နိုင်ငံတော်ရဲ့ထုတ်ချအာဏာနယ်မြေစိုးမိုးရေးနဲ့ကုလသမဂ္ဂရဲ့အခြေခံမူတွေကိုမူတည်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရရှိအောင်ယူကရိန်းကကြိုးပမ်းနေတာဖြစ်ပြီးအဲ့ဒီအထောက်အပံ့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတဟဲရစ်စွစ်ဇာလန်ကိုတောင်းအပ်တာဖြစ်တယ်လို့ဒုတိယသမ္မတရုံးကပြောပါတယ်။အမိုက်ထုတ်ထေကိုလေဘူပေါင်းပေါ်မှာတက်ပြီးတောင်ကိုရီးယားနိုင်ငံတဲ့ချဲချခဲ့တဲ့မြောက်ကိုရီးယားရဲ့ရန်လိုတဲ့လောက်ရကိုလက်တုပ်ပြမှုအစဉ်သစ်ရှိပြီးအထက်မိတ်ထွက်လာတဲ့ချက်ချင်းတုံ့ပြန်သွားမယ်လို့ပူးတွဲစစ်ဦးစီးများအဖွဲ့ပြောခွင့်ရသူလီဆွန်ဂျွန်းကပြောကြားပါတယ်။တောင်ကိုရီးယားဆော့ကဒီလိုပြောပြီးတဲ့နောက်အမိုက်ထုတ်တွေတက်ထားတဲ့မိုးပြောင်ဘူပေါင်းတွေဆက်မလွတ်တော့ဘူးလို့မြောက်ကိုရီးယားကကြေညာခဲ့ပါတယ်။ခုတော့အစီအစဉ်ကိုအဆုံးသတ်ပြရစီခင်ဗျာ။ ဒီနေ့အင်္ဂါမနေ့အစီအစဉ်ထုတ်လို့ရမှုကမှတ်သိထိုက်ပါ VOA ရုပ်သံရဲ့မနေ့ပိုင်းအစီအစဉ်ကိုရေဒီယိုကလည်းလိုက်တို့မီတာ24.50 လိုက်လက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလေသောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းကျန်းမာချမ်းသာကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ